Welcome to the Voice of America in Burmese.
ကျမဆွေးနွေးကြပါစေခင်ဗျာ FIO American တာမြန်မာပိုင်းရဲ့2018ခုဒီဇင်ဘာလ26ရက်ပေါ်တဖူးနေ့မနေ့ကတန်လွင့်စီစဉ်တွေကိုမြို့တော် Washington DC ကနေပြီးတော့ line dometer 3240 48ပြင် VO ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်နေပါတယ်ကျွန်တော်ကျော်လွန်မအခုမနေ့ကစီစဉ်ကိုတင်ဆက်သွားပါပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျာသက်ပါဒီမနေ့ခင်တဲ့တဲ့ကိုကိုစော်ဝင်းနိုင်တဲ့သူညင်ညာပေးပါပါအမေရိကန်နဲ့ဆက်လုံခြုံရေးချက်ဖွဲ့တွေထိန်းသိမ်းထားတဲ့ဂွာဒီမာလာကလင်းရဲ့နောက်တဦးထပ်မံတည်ဆုံသွားပါပြီဘင်္ဂလားဒေ့ရှ်ရွေးကောက်ပွဲကာလအတွင်းမှာကောက်ဆက်ဆွဲစားကရန်ဂျာဒုက္ခတဲ့စခန်းတွေရဲ့အဝင်အထွက်အားလုံးကို၃ရက်ကြာပိတ်ခန့်တာပိတ်ထားမှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုကျော်ဝင်
းဟုတ်ပါခင်ဗျာအဲ့လိုသတင်းတွေအပြီးနားဆင်ကြရမယ်ထင်ပါဆိုရင်
Canada is particularly pleased that the action taken today enables the timely establishment of the ongoing independent
mechanism. ကုလသမဂ္ဂဆိုင်ရာကနေဒါတန်ကိုယ်စားလှယ်ကမြန်မာနိုင်ငံလူခွင့်ဆိုင်ရာဘတ်ဂျက်တည်ပြမှုကိုထောက်ခံသွားခဲ့တာပါ။ဒီအကြောင်းပြေဆုံးကိုမကြာခင်တင်ဆက်ပေးပါပါ။လူသားချင်းချင်းမြေတာထားပြီးတော့ရိုင်းမင်းကူညီကြဖို့ပေါ်ဝင်ဟမ်းမင်းကြီးကမေလုံးကကြောက်ခဲ့တဲ့ Christmas နေ့မှာစုမုံကောင်းတောင်းခဲ့တဲ့ဆိုတဲ့အကြောင်း Tsunami ရေလိုင်းတန်တင့်ခဲ့တဲ့ Indonesia ကခရီးရန်တွေကတော့မြေရည်တွေနဲ့ Christmas ကိုဖျက်ဆီးခဲ့ရတဲ့ဆိုတဲ့အကြောင်းထိုင်းနိုင်ငံမြန်မာနေဆက်မှာရှိတဲ့မဲဆောက်မြို့မှာတရားမဝင်နေထိုင်တဲ့မြန်မာတို့အဖမ်းဆီးခံခဲ့ရတဲ့ဆိုတဲ့အကြောင်းနဲ့အင်္ဂါညတရက်လိုင်းစီစဉ်မှာလည်းလေးလကြာအပြည့်အမဲအကြောင်းဆွေးနွေးထားတာတင်ပြပါမယ်။အခုတော့ထိတ်တန်းရောက်နိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကိုစော်ဝင်းနိုင်တို့ကြီးညာကြပါလိမ့်မယ်ခင်ဗျာ
။ American နဲ့ဆက်လုံခြုံရေးတပ်ဖွဲ့တွေထိန်းသိမ်းထားတဲ့ Guatemala ကကလေးငယ်နောက်တဦးထပ်မံတိတ်ဆုံးခဲ့ရပါတယ်။တနင်္လာညသကောင်းရန်ကျော်ကစားခရစ်စမတ်နေ့ရက်ရောက်လာချိန်မှာပဲအသက်၈နှစ်အရွယ်အမည်မသိယောက်ျားကလေးငယ်တဦးတေဆုံးသွားတာပါ။ဒါဟာနေဆက်လုံခြုံရေးတွေထိမ့်သိမ်းထားစဉ်တေဆုံးသွားတဲ့အသက်၇နှစ်အရွယ်မိန်းကလေးငယ်တဦးဂွာဒီမာလာရွာကလေးမှာမြုပ်နှံတကြိုလိုက်တဲ့နေ့မှာပဲဒီကလေးငယ်တေဆုံးခဲ့ရတာပါ။ကလေးငယ်နဲ့သူ့ရဲ့ဖခင်ဖြစ်သူကိုတနင်္လာနေ့ကထိမ့်သိမ်းခဲ့စဉ်ကကလေးငယ်ဟာဖျားနေတဲ့လက္ခဏာရှိနေတာကိုသတိထားမိတယ်လို့အမေရိကန်အကောက်ခွန်နဲ့နေဆက်လုံခြုံရေးအဖွဲ့ကပြောပါတယ်။ New Mexico ကအလာမိုဂရိုဒိုဆေးရုံကဆရာဝန်တွေကကလေးငယ်ဟာအေးမိပြီးအဖျားရှိတယ်ဆိုတာတွေ့ရှိခဲ့တဲ့အတွက်ဆေးစာရေးပေးပြီးပြန်ပြီးလွှတ်လိုက်တယ်လို့ပြောပါတယ်။ကလေးငယ်ဟာနေမကောင်းမဲ့တနင်္လာနေ့ညမှာစပြီးတော့အန်ခဲ့တဲ့အတွက်သူ့ကိုဆေးရုံကိုပြန်ပို့ပေးခဲ့ရပြီးတော့ညတကောင်ကြောကြောအချိန်ကလေးမှာပဲသူတည်ဆုံသွားတာဖြစ်ပါတယ်။ကလေးငယ်ဘာကြောင့်တည်ဆုံရတယ်ဆိုတာအခုဒီမသိရသေးပါဘူး။နေဆက်လုံခြုံရေးအဖွဲ့တွေကတော့ဒီဖြစ်ရတဲ့အတွက်တိကျလွတ်လပ်တဲ့ပြန်လည်ဆစ်ဆင်းမှုတွေကိုတည်တည်ချာချာလှုပ်ဆောင်မယ်လို့ကတိပေးခဲ့တယ်လို့အမေရိကန်အမိမြေလုံခြုံရေးဌာနနဲ့ဂွာဒီမာလာအစိုးရတွေကိုအကြောင်းကြားထားတယ်လို့လည်းပြောပါတယ်။
အမေရိကန်မက္ကဆီကိုနေဆက်မှာတတိုင်းတိဆောက်ရေးအတွက်တူတောင်းထားတဲ့ဘတ်ဂျက်မရမချင်းအစိုးရရန်တရားလက်ပတ်မှုတချို့ဆက်လက်ရပ်ဆိုင်းထားမယ်လို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောကြားလိုက်တဲ့အတွက်အစိုးရရန်တရားရပ်ဆိုင်းထားမှုတွေအဆုံးသတ်မဲ့အရေးအလွန်ကွာနေစေဖြစ်ပါတယ်။အစိုးရရန်တရားတချို့ရပ်ဆိုင်းထားမှုဘယ်တော့အဆုံးသတ်မယ်ဆိုတာသူ့အနေနဲ့မပြောနိုင်ကြအောင်ဒါပေမဲ့နေဆက်တတိုင်းပဲဖြစ်ဖြစ်နေဆက်ချန်စီဝဲဖြစ်ဖြစ်ဘလို့ပဲခေါ်ခေါ်အဲ့ဒီအတွက်တူတောင်းထားတဲ့ဘတ်ဂျက်မရမချင်းအစိုးရလုံငန်းတချို့ကိုဆက်ပြီးရပ်ဆိုင်းထားမှာဖြစ်ကြောင်းအင်ဗျူရောအိုဗယ်ရုံးခန်းကနေပြည်ပမှာတာဝန်ကျနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ဗီဒီယိုကတစ်ဆင့်စကားပြောကြားစဉ်သမ္မတထရန့်ကထပ်တင်းပြောဆိုခဲ့တာပါအစိုးရရန်တရားလေးပုံတစ်ပုံရပ်ဆိုင်းထားရတဲ့အတွက်အလုံမစင်းကြရတဲ့ပြည်ထောင်စုအစိုးရဝန်ထမ်းထောင်ပေါင်းများစွာဟာလည်းမက္ကဆီကိုနေဆက်မှာတတိုင်းတိဆောက်မဲ့ကိစ္စကိုထောက်ခံကြကြောင်းသမ္မတထရန့်ကပြောပါတယ်ဒါပေမဲ့အဲ့ဒီလိုပြောဆိုမှုအတွက်သမ္မတမှာခံလုံးနဲ့အထောက်အထားပြစီရတော့မရှိပါဘူးအစိုးရရန်တရားတွေရပ်ဆိုင်းထားရမှုကိုဒီမိုကရက်တစ်ဘက်ကအဆုံးသတ်ပေးဖို့သမ္မတထွန်းကတင်းတင်းလာနေမှာတောင်းဆိုလိုက်တယ်လို့ဒီမိုကရက်တစ်ဘက်ကလည်းသမ္မတဟာတိုင်းပြည်ကတောင်းကနေဖြစ်အောင်လှုပ်ဆောင်နေတယ်လို့ပြစ်တင်ပြောဆိုကြပါတယ်
။ Nissan Motor Company တွဲပယ်မှုဆောင်အရာရှိဟောင်းဖြစ်သူ Greg Kelly ကိုဆက်လက်ပြီးထိန်းသိမ်းထားဖို့အတွက်အစိုးရရှင်းနေရဲ့ဖန်ကြားချက်ကိုတိုကျိုတရားရုံးကနေပယ်ချခဲ့ပြီးတော့အင်ကန်နီကသူ့ကိုဂျပန်အကျဉ်းတောင်ကနေပြန်ပြီးလွှတ်ပေးလိုက်ပါတယ်။ခရိုင်တရားရုံးကသူ့ကိုအမေရိကန်ဒေါ်လာ63,600အမကန်နဲ့ပြန်ပြီးလွှတ်ပေးလိုက်တာဖြစ်ပါတယ်။ကယ်လီဟာဖြုတ်ချခံခဲ့ရတဲ့နီဆန်ကုမ္ပဏီအကြီးအကဲကာလော့စ်ဂိုရှန်ရဲ့လဆန်ငွေတဲကနေဒေါ်လာငွေ44သန်းစင်းရှင်းလျှော့ပြမှုနဲ့ဆက်ဆွဲခံပြီးရပ်ပေါင်း39ကျပ်အဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။ကယ်လီကိုအခုလိုတရားဆွဲဆိုမှုကဂိုရှန်တယောက်သူ့ရာထူးကိုအလွဲတုံ့ဆန်လုပ်ခဲ့မှုနဲ့ပတ်သက်ပြီးနီဆန်ကုမ္ပဏီနဲ့ဂျပန်အရှင်နေတွေကဖော်ထုတ်ရေးယူဖို့ကြိုးစားမှုရဲ့အစိတ်ပိုင်းတစ်ခုဖြစ်ပါတယ်။ကယ်လီကိုတရားရုံးကနေပြန်ပြီးလွှတ်ပေးလိုက်ပေမဲ့သူဟာတရားရုံးခွင့်ပြုချက်မပါဘဲဂျပန်နိုင်ငံပြင်ပကိုတောရောက်ခွင့်မရှိတယ်လို့အမှုနဲ့ဆက်နွယ်နေသူတွေနဲ့လည်းတွေ့ခွင့်မရှိပါဘူး
။ In the Nisha Nanganga, Tsunami Jang, JJ, Tiga, Jessica, Sunda, Junzo, the Pesiga, Sumatra, and Java, Binerima, Kaze, Wunaniga, Sayania, Gigi, Anankan Quiri, a way train drone in the Tombi, a session journey to the Gulala Shapunivale, Tsunami Jang, the song to a year to her, Liana Sako, Ushito, Indonesia, Anavaniga, Inganima, Jinagavale, Tsunami Jang, Tiga, Daya to Town Lea, Joshi, B, Baking, a Gomi Mango, Trapi, Tenshang to a year to her, Town Echi, the Lusuvale. Jutin Tiri Bejamishibe, Tsunami Hilanjiriha, Indonesia Nanganga, Ludomiare, Kanjirine, Kabale Kizer, Lamiare Hotel, Kanji Mashir, Luni Enigo, Winyak Yakake, Grapsipare, Anak Kraka Tua, Midam Pakwe, Pinapan, Hiama, Yipio Mune, Eri, Dieta, Pompi, Tsunami Picaralo, Moluva, Yari Udune, Pumi Vira, Tanaga Biobare, Midam Ha, Sele Pakwen is a Chitabin, Dieta Chain, Le Pinirajo, Tiga season and a Yirani Tama Yakanaja, Anabaniga 3B, Georgia Tabare, Inganiga Yibo 3B, Mayan B. Topola Raja, Dizagani Suin B. Tobigajava, Dide, Tabime, Midam, Pounida, Zona Rega Pibi, a Kuda down in Abdinamo, Midam Yang Tsunami Pidalo, a team in Puna, Dibe, Bajan Pia, the Lesura, Songzan, Sisin is a Pidelo, Indonesia Bubin Vera Tana, Gega, VOA, Indonesia Tana, Georgia Gabare.
American Damanapet Yamavada season ago, Manet Chownagani Kononaiti. I don't meet that don't any kilohats go don't donga. I don't meet that lazy kilohats college hitonia. I don't meet that lazy shit. Kilohats chowtinga donia. Tutia and I were my line and meet that yakuza kilohats tinga kungarogani toilet being by his name.
Dewi American tengah menaikkan tren lagi usahlah jenya ni barang. Thailand yang Subang Puri kena pikir tren pertama piao songli le. Nenek dah yuk kelingi aku tu piao songli ni ya ni gaji kena mati songya tapi yang pitu gaya barang. Subang Puri kena tengah ika bang jangan cici wen le channel ni mati sama la sekolah ni mana mati piao song tua le kelingi aku di sama la nasangai ni mati yang tu gaya apa. Di kelingi piao song tua pi le nak di sama sekolah ni gak sabi Thailand anak ni gak ya hari ni tung bi siap pukat lo jengu tama luen as. Henry and Nankan query don't be sharp we get up to body. Kalinga ha to you, Dalio, Tesunda, Homo Surago, Seppi, Sissi, Donello, Suvan Puri, New Banga, the Nizza, Sinabuem up your body, a piece of the Henry be my son, your Nas and Emory.
Fiso Mopoganga, Bienanga, Bienanga, Tinkia, Halombe, Dita, a new Wunjin Yadima. See why you do tell on Luxon Boot, who loan is low. Kimchi and in a Kanzagaraba, Fukinchiha, Kayan Yinimu, meeting in a Tapa Intanaga to the Ajigaba. Tune in a Suya Tanaya website bogo, Dabony, Kobi Kutina, Sari Ishi, Yibi, Tasaya, Messanarego, Ponyare, Aloha, the Feta Sana, Alo Piedello, Yusagaraba. Tabime, Guanin Kian, John Fiso, Samina, Purade, Chimara, Fukinchine, Ditagan Eja, Fukinchine, Siway Longashin Eja, Apian Lampioso, Swinimu, Sardin, Chipolagabare. ဒါကြောင့်လေလူမှုကွန်ရက်အကြောင်းအစိုးရဝန်ထမ်းတွေပို့တည်တင်ပြီးတိုင်းပြည်အတွင်းကလူတွေနဲ့တသားတစ်ဖြစ်အောင်အနောက်ကနေအချိန်မီလိုက်လုပ်ကြဖို့လိုတယ်လို့မြင်လာပါတယ်ပြည်နယ်နိုင်ငံမှာ ကမ္ဘာတဝန်းကအစိုးရတွေကဖေ့စ်ဘွတ်အနေနဲ့တာဝန်ယူမှုတာဝန်ခံမှုအပြင်ပုံမှုပွင့်လင်းမြင်တာမှုရှိရတဲ့တောင်းဆိုနေကြဒီမှာပြည်နယ်အစိုးရအရာရှိတွေကတော့ဖေ့စ်ဘွတ်ကိုပုံမှုအသုံးပြုနိုင်မယ်နိလနဲ့ကိုရှာလာနေကြတာပါဒီအတွက်ဖေ့စ်ဘွတ်ဘက်ကလည်းဝန်တာအားရကြိုးစွန်နေပါတယ်ဒါကြောင့်လည်းပြည်နယ်နိုင်ငံလူဦးရေစုစုပေါင်းရဲ့ထက်ဝက်လောက်ဖြစ်တဲ့50နှစ်တန်းသောဖေ့စ်
ဒီကောက်ပွဲကလာအတွင်းကောက်ဆက်စပဇာမှာရှိတဲ့ရွန်ဂျာဒုက္ခတဲ့စခန်းတွေကိုတုံးရကြအဝင်အထွက်တွေပိတ်ထားမယ်လို့ဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကတင်းနေလာနေမှာပြောပါတယ်။ကောက်ဆက်စပဇာဒေသအရှိတောင်ပိုင်းနယ်စပ်တစ်လျှောက်ကိုလာမယ့်စနေနေ့မှာစတင်ပိတ်ဆို့မှာဖြစ်ပြီးတော့ဒီဒေသကနေဒုက္ခတွေအပြန်ထွက်ခွင့်မရကြမှာမဟုတ်ပါဘူး။ဒီဇင်ဘာ3ရက်မှာကျင်းပမယ်ရွေးကောက် ွေးခံမှာဖြစ်ပါတယ်။ရှိခ်ရှာစီနာအစိုးရဟာပြီးခဲ့တဲ့ဩဂုတ်လတုန်းကမြန်မာနိုင်ငံရခိုင်ပြည်နယ်ကထွက်ပြေးခိုလုံလာခဲ့တဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်ကိုလက်ခံခဲ့တဲ့အတွက်နိုင်ငံတကာရဲ့ချီးကျူးမှုကိုရရှိထားတာဖြစ်ပါတယ်။ရွေးကောက်ပွဲကာလတွင်ကောက်ဆက်ပဇာမှာရှိတဲ့အာနာဘိုင်းတွင်နေတဲ့ဒုက္ခသည်တွေကိုရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုမှာအတုံးချမခံရအောင်ဟန်တားပေးဖို့အတွက်ဘင်္ဂလားဒေ့ရှ်ဒုက္ခသည်များဆိုင်ရာမင်းကြီးမိုဟာမက်အဘူခလမ်ကအမိန့်ပေးထားကြောင်းပြောပါတယ်။ဒီအစီအစဉ်ကလုံခြုံရေးအဆောင်ရမှုဖြစ်ပြီးပိတ်ဆို့မှုအတွင်း NGO အမှုတန်းတွေအနေနဲ့လည်းအရေးပေါ်ကိစ္စမဟုတ်ရင်စခန်းတွင်းကိုတွားရောက်ခွင့်ရှိမှာမဟုတ်ကြောင်းမစ္စတာကလမ်က AFP သတင်းကိုပြောပါတယ်။စခန်းတစ်ဝိုက်မှာလမ်းပိတ်ဆို့မှုတွေကိုအထူးလှုပ်ဆောင်မှာဖြစ်ကြောင်းရဲကပြောပါတယ်။နေကြားဆောင်တပ်တွေနဲ့ဒေသခံရဲ450ကျော်ကိုလည်းစခန်းမှာဆဲလွတ်ချထားမှာဖြစ်ကြောင်းပြောခွင့်ရရှိကပြောပါတယ်။ရေကောက်ပွဲအတွင်းအကြမ်းဖက်မှုများဖြစ်ပွားရမှာကိုစိုးရိမ်တဲ့အတွက်စစ်သားပေါင်း1000နဲ့ချီပြီးနိုင်ငံတော်ဝန်ကိုဆဲလွတ်ချထားတာပါ။လက်ရှိချထားပြီးပြည်သူ့စစ်2000နဲ့အတူနောက်ထပ်စစ်သား3000ချထားဖို့စီစဉ်ထားပါတယ်။လုံခြုံရေးတပ်တွေကိုဒီဇင်ဘာ24ရက်ကစပြီး January 3ရက်နေ့အထိချထားမှာပါ။ Bangladesh Attack Camp BNP Bangladesh အမျိုးသားရေးပါတီကကိုယ်စားလှယ်အနည်းဆုံး150လောက်တိုက်ခိုက်ခံခဲ့ပြီးရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုအတွင်းမှာအကြမ်းဖက်မှုကြောင့်လူအနည်းဆုံး6ဦးသေဆုံးခဲ့ရပြီးဖြစ်ပါတယ်။
ကမ္ဘာတဝန်းကတန်ပေါင်းများစွာသောခရီးယံဘာသာဝင်တွေခရစ်စမတ်ပွဲတော်ကိုဆင်နွှဲနေကြခြင်းမှာပဲပိုဟမင်းကြီးဖရန်စစ်ကညီညာရေးနဲ့တဟာရစိတ်ထားရှိကြဖို့တောင်းဆိုလိုက်တယ်လို့ဗြိတိသျှပြည်မကြီးအဲလိဇဘက်2ကတော့လူမျိုးနွယ်စုအလိုက်ဖွဲ့စည်းမှုမလုပ်ကြဖို့တတိပေးပြောကြလိုက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့ကလစ်တူးကိုဆန်တာကလော့စ်ကိုအပေါ်ယုံကြည်သလားလို့မေးခွန်းမေးလိုက်တာကြောင့်အများပြည်သူဒေါသထွက်စရာဖြစ်စေခဲ့ပါတယ်။စီးရီးယားယင်မင်နဲ့တခြားကမ္ဘာပြည်ပကဖြစ်နေတဲ့ဒေသတွေမှာငြင်းငြင်းရရှိရေးတောင်းဆိုထားတဲ့ Orbit at Orbit မြို့တော်နဲ့ကမ္ဘာကြီးတို့လို့အတိအပယ်ရတဲ့ပိုဟမင်းကြီးဖရန်စစ်ရဲ့6ကြိမ်မြောက်ခရစ်စမတ်တရားကိုလူပေါင်း 9,000 လောက်ဗာတီကန်မြို့တော်မှာစုဝေးကျင်းပခဲ့ကြပါတယ်။ယေရှုခရစ်တော်ဖွားမြင်တဲ့အထိမ်းအမှတ်ကိုဆင်နွှဲဖို့ဗာတီကန်မြို့တော်ကစိန့်ပီတာယင်ပြင်ကိုအင်္ဂါနေ့ကရောက်လာကြသူတွေကိုပိုဟမင်းကြီးကပျော်ရွှင်ပွဲခရစ်စမတ်အခါသမယမှာသူဖြစ်စေချင်တာကတော့တဟာရစိတ်ထားရှိကြဖို့ဖြစ်ကြောင်းပြောပါတယ်။တရားစိတ်ဆိုတဲ့နေရာမှာနိုင်ငံအသီးသီးယဉ်ကျေးမှုအသီးသီးအကြလူတူးချင်းစီအကြအတွေးခေါ်မတူသူအချင်းချင်းအကြဘာသာတရားမတူသူအချင်းချင်းအကြဖြစ်ကြောင်းပိုဟမင်းကြီးကပြောပါတယ်။အခုသတင်းပတ်ဟာတက်တော်82နှစ်ရှိပြီဖြစ်တဲ့ပိုဟမင်းကြီးအတွက်အလို့ရှုပ်ဆုံးကာလဖြစ်ပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော့ခင်မြုတ်တဲ့ကိုဇော်ဝင်းလိုင်းတို့ကြီးညာခဲ့တာပါ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါတော့မယ်။ဒီနေ့2018ခုနှစ်ဒီဇင်ဘာလ25ရက်နေ့မှာကြောက်ခဲ့တဲ့ Christmas အချိန်မှာကမ္ဘာတဝန်းတဦးပေါ်တဦးချစ်ချစ်ခင်ခင်နဲ့မေတ္တာထားပြီးတော့ရိုင်းမင်းကူညီကြဖို့ပိုဟမ်မင်းကြီးဖရန်စစ်ကဆုတောင်းပေးခဲ့သလိုတိုက်ပွဲတွေဖြစ်ပွားနေတဲ့ဆီးရီးယား၊ယီမင်၊အစ္စရေးလနဲ့ပါလက်စတိုင်းဒေသတွေမှာလည်းဒီမေတ္တာတရားနဲ့ငြိမ်းချမ်းမှုကိုရဖို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာလည်းပြည်သူချင်းချင်းလေးစားချစ်ကူးမှုနဲ့ညီညွတ်မှုကိုဖော်ဆောင်နိုင်မှာဖြစ်ကြောင်းနဲ့ပိုဟမ်းမင်းကြီးရဲ့ဆုတောင်းစကားကိုအမေရိကန်နိုင်ငံရောက်ခရီးယံဘာသာရေးကောင်းဆောင်တွေကကြိုဆိုလိုက်ကြပါတယ်ဒီအကြောင်းအပြည့်စုံတော်ခင်မျိုးသက်ပြောပြပြီးပါပ
ါ Per questo il mio augurio di buon Natale è un augurio di
ဆုရှင်ပွဲကောင်းတဲ့ Christmas ခါတမီးရမှာတူးနဲ့တူးမြေတားထားပြီးရန်ပင်ကူညီကြဖို့ဆုတောင်းပါတယ်ယဉ်ကျေးမှုတိုင်းနဲ့နိုင်ငံတိုင်းကပြည်သူအားလုံးချစ်ချစ်ခင်ခင်နဲ့မြေတားထားကြဖို့မြတ်တတရားကအယူအဆကွဲပြားသူဖြစ်ပါစေလေးလေးစားစားနဲ့နားထောင်နိုင်စွာရှိစေသလိုဘာသာမတူသူတွေကြားလဲမြတ်တတရားထားနိုင်ပါလေ
ပိုယဟန်မင်းကြီးဖရန်စစ်ကခရစ်စမတ်နေ့မှာစိန့်ပီတာစ်ဘုရားကျောင်းဗဟိုလသာဆောင်ပေါ်ကနေကမ္ဘာတဝန်းကကက်သလစ်ခရစ်ယာန်ဘာသာဝင်တသန်းကျော်အတွက်ဆုတောင်းမင်္ဂွန်ပြောကြားခဲ့တာဖြစ်ပါလေလူသားအလုံးညီရင်အကိုမောင်ရင်နှမတွေဖြစ်ကြကြောင်းနဲ့လူမျိုးဘာသာစကားနဲ့ယဉ်ကျေးမှုမျိုးစုံကြမှာဝေမျှခံစားနေရတဲ့လူသားအလုံးပေါ်မှာမြတ်တာတရားယုံကြည်လက်ခံမှုနဲ့လေးစားမှုတွေကနေလွမြောက်ရှင်တန်မှုတွေပေါ်ထွန်းလာတယ်လို့ဖခင်သားတော်ကပြောကြားခဲ့ကြောင်းလည်းပိုယဟန်မင်းကြီးကပြောပါတယ
်။ Allora le nostre differenze non sono un danno o un pericolo.
ကျွန်တော်တို့ရဲ့မတူကွဲပြားမှုတွေကပျက်စီးစေတာဒါမှမဟုတ်အနေရဖြစ်စေတာမျိုးမဟုတ်ပဲပိုပြီးအင်အားဖြစ်စေမဲ့အကြောင်းရင်းပဲဖြစ်ပါတယ်။ဒါကဘာနဲ့အလားတရံတူတယ်လဲဆိုရင်အမှုပညာရှင်တယောက်ကအယောင်အသွေးမျိုးစုံပါတဲ့အပိုင်းအစတွေနဲ့ပေါင်းစပ်ထားတဲ့မိုဇေးပကြီးကားတစ်ချက်ကိုဆွဲလိုက်တယ်လို့ပါပဲအပိုင်းအစတွေအယောင်စုံလေးပိုကောင်းလေးဆိုတဲ့သဘောပါ
ကမ္ဘာတလွှားမှာကာလကြာရှည်စစ်ပွဲတွေဖြစ်ပွားနေတဲ့အရှိလေပိုင်းဒေတာငင်းချမ်းရဲ့အတွက်အချင်းချင်းတဟဇာတာမျှတာစွာနေထိုင်ကြဖို့ပိုဟန်မင်းကြီးကဆုတောင်းပေးနေတာဖြစ်ပါတယ်ပြင်းထန်တဲ့တိုက်ပွဲတွေကြောင့်ဒေတာကန်တွေအတိဒုက္ခရောက်နေရတယ်ဆီးရီးယားနဲ့ယီမန်နိုင်ငံတွေအပြင်အနှစ်80ကျော်ထိတ်တဲရင်ဆိုင်မှုတွေဖြစ်ပွားနေတဲ့ Israel and Palestine Maba, Matu Quedia Murego, Ninanpi, Ninja Muya, Dopodre, Titan Nira Pipare, Boyham Minji, Kulu Panjago, American Yau, Yamananganda, Korean Kongsan Riga, Chuzu Lajabi, Yamanangam Hale, Alaru, Chenton Jabu, Lurelu, KBC, Kitchen, Baptist Convention, Apuetige, Sierra, Doctor Mosan Anga, Piovari.
ပေါ်ရဟမီကြီးချစ်တဲ့ကျင်တဲ့အရာပေါ်လေနော်ကျွန်တော်တိုင်းကြီးမှာမစိုင်းနာပေါင်းဆုံးမိသင်းနေထိုင်ကြတဲ့နိုင်ငံချစ်တီအားလျော်စွာသူထက်ငါပိုလဲဆိုတဲ့စိတ်ဆန္ဒကိုရှိသားမတင်မနေပေါ့လေနော်ကမ္ဘာမြေကြီးငြိမ်းချမ်းမှုတက်တာကျွန်တော်ရဲ့လူပေါင်းအဖွဲ့အစည်းမှာပဲချီတီးရမှာဖြစ်တဲ့အတွက်သူ့အနေနဲ့ဒီအကြောင်းအရာတွေကိုပြီးတော့ focus address
လို့ပေါ့ပြောပြရတဲ့ကျွန်တော်ရိုးရထုံးတမ်းဒလိဒီနဲ့ရှိကြတဲ့တိုင်းပြည်သားတွေစုဖွဲ့ပြီးနေထိုင်ကြတဲ့ဆွဲခါကြတော့ပြောပြသိပဲရှိလို့ကျွန်တော်ခံယူပါရတယ်ညမနိုင်ငံမှာလွတ်လပ်ရရခဲ့တဲ့အနှစ်90ကျော်ကြာလာခဲ့ပေမဲ့တိုင်းသားဒေသတွေမှာမငင်းချမ်းနိုင်သေးတာကြောင့်အခုလိုခရစ်မတ်အချိန်ခါမှာငင်းချမ်းစီဖို့ပါဆူတောင်းပေးခဲ့ပါတယ်ကျွန်တော်အမိမြန်မာပြည်ကြီးမှာကချင်ကယ
နိုင်တော့နိုင်ငံတစ်ခုဖြစ်ပါစေကြောင်းဆုမွန်ကောင်းဆောင်လိုက်ရပါတယ်
။မြန်မာနိုင်ငံမှာ Christmas ပွဲတော်ကိုဒီနှစ်အတွက်ရန်ကုန်မြို့မှာစီစီကားကားကျင်းပခဲ့ပြီးခရစ်ယာန်ဘာသာဝင်တွေသာမကတခြားဘာသာဝင်တွေပါပါဝင်ဆင်နွှဲကြတာပါ။ပိုဝင်ဟမ်းမကြီး Francis ရဲ့ St. Peter's ဘုရားကျောင်းမှာကျင်းပတဲ့ Christmas ညလူလူဝတ်ပြုဆုတောင်းပွဲကိုတောင်းနဲ့ချီတက်ရောက်ခဲ့ကြပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့ပိုဝင်ဟမ်းမင်းကြီးဟာဗုဒ္ဓဘူးနေမှာမင်းကွန်းပြောကြဖို့ရှိတယ်လို့နှစ်တကူအချိုနဲ့နှစ်တကူနေရမှာလေလူလူစုဝေးပွဲတွေကိုတက်ရောက်ဖို့ရှိပါတယ
်
Underwood ဒီဆိုထားတဲ့ Christmas ခြင်းဖြစ်ပါတယ်ခင်ဗျာအခုမြန်မာနိုင်ငံနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုကြားပါမယ်2018ခုနှစ်အတွက်ကုလသမဂ္ဂဒုရေညီလာခံရဲ့မြန်မာအရေးဆုံးဖြတ်ချက်မှာထူးခြားချက်ကတော့မြန်မာနိုင်ငံမှာလူခွင့်ချုပ်ဖောက်မှုတွေကိုနိုင်ငံတကာတရားရုံးတွေမှာခေါ်ယုံတင်တရားစွဲနိုင်ရေးအမှုတင်နိုင်မှုအထောက်အထားချက်လက်တွေကိုကောက်ယူမဲ့ရန်ရာတဲ့အတွက်ဘတ်ဂျက်ငွေဒေါ်လာ28တန်30မှာဖြစ်ပါတယ်အခုလိုမြန်မာရေးအတွက်ကုသမကဘက်ကတန်ပေါင်းများစွာကုန်ကြခံပြီးတော့တီးကြလွတ်လပ်တဲ့စောင့်ကြည့်စနစ်ဇန်နီယာအတွက်ကိုဘာကြောင့်တိဆောက်ရသလဲတကယ်ပဲဒီလောက်ရက်ကထိရောက်မှုရှိမလားဆိုတဲ့အကြောင်းမဲ့အင်ဂျင်နိုင်ဆက်ပြီးတော့ရှင်းပြပါဦးခင်ဗျာ
နယူးယောက်မှာကျင်းပခဲ့တဲ့83ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့ဗန္နာရေးဆိုင်ရာပြစ်စမကော်မတီကနေမြန်မာနိုင်ငံကလူခွင့်ရေးဖိနှိပ်မှုတွေကိုနိုင်ငံတကာတရားရုံးတွေမှာစစ်ဆေးအရေးယူနိုင်ဖို့ ongoing independent mechanism လို့ခေါ်တဲ့အဖွဲ့ဝင်62ဦးပါတဲ့တရားဝင်မှတ်တမ်းယူမဲ့အဖွဲ့ဖွဲ့စည်းမှုအပါအဝင်ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးခရစ်စတင်ဘော့ဂနာနဲ့သူ့ရဲ့ရုံးအတွက်အသုံးစရိတ်ဘတ်ဂျက်ငွေအရင်ကဒေါ်လာ29သန်းရထားခဲ့တာပါဒါပေမဲ့တရုတ်နိုင်ငံကကန့်ကွက်ခဲ့ပြီးဘတ်ဂျက်ငွေတစ်ဝက်အထိရှော့ချဖို့တောင်းဆိုခဲ့ပေမဲ့အခြားကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကလက်မခံတာကြောင့်ခရစ်စတင်ဘော့ဂနာရဲ့မြန်မာပြည်တွင်းအသုံးစရိတ်ကို90ရာခိုင်နှုန်းလောက်ပဲရှော့ချလိုက်ပြီးဒေါ်လာ28သန်းသုံးစွဲဖို့ပြည်စမကော်မတီကပြီးခဲ့တဲ့စနေနေ့ကအတည်ပြုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ထောက်ခံပေးပေးခဲ့တဲ့ကနေဒါနိုင်ငံကအားရချိန်နှက်မိကြောင်းကုလသမဂ္ဂဆိုင်ရာကနေဒါကိုယ်စားလှယ်ကကော်မတီစည်းဝေးပွဲမှာအခုလိုပြောသွားပါတယ်။
Canada is particularly pleased that the action taken today enabled
the Canadian committee in their ဆောင်ရွက်မှုတွေထဲမှာအထူးသဖြင့်မြန်မာနိုင်ငံကလူခွင့်ရေးချုပ်ဖောက်မှုတွေကိုအရေးယူအပြစ်ပေးနိုင်ရေးလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်မဲ့ ongoing independent mechanism ခေါ်တရားဝင်မှတ်တမ်းယူမဲ့အဖွဲ့ကိုအခြေမီဖွဲ့စည်းနိုင်မှာဖြစ်တဲ့အတွက်ကနေဒါနိုင်ငံကအားရကျင့်သမိပါတယ်ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့စောင့်ကြည့်ရေးစနစ်ဟာပြည်တံကနေကင်းလွတ်ခွင့်ရှိနေတာကိုအဆုံးသတ်စေဖို့နဲ့ဆိုးဝါးလာတဲ့လူခွင့်ရေးဖိနှိပ်မှုတွေအကြမ်းဖက်မှုတွေအတွက်ပြစ်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးနိုင်ဖို့အလွန်အမတန်အရေးပါလာပါတယ်။တနည်းအားဖြင့်ကမ္ဘာအလယ်မှာကုလသမဂ္ဂရဲ့ဂုဏ်သိက္ခာကိုလည်းမြင့်တင်စေမှာဖြစ်ပါတယ
်။မြန်မာဘက်ကတော့အခုလိုဗတ်ဂျက်ငွေသုံးစွဲမဲ့ကိစ္စပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာပါ။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ဖွဲ့ဝင်တဦးကပြည်စမကော်မတီစည်းဝေးမှာအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်။
These mechanisms do not contribute constructively and it trains
ကုလသမဂ္ဂရဲ့တရားလွတ်လပ်တဲ့စောင့်ကြည့်စနစ်ဟာအပြစ်သဘောမဆောင်တဲ့ပြင်ကုလသမဂ္ဂဝန်ထမ်းတွေတခြားအစီအစဉ်တွေကိုလည်းဖိအားပေးရရောက်ပါလေအထူးစောင့်ကြည့်ခံရတဲ့နိုင်ငံဘက်ကပူးပေါင်းဆောင်ရွက်မှုမရှိဘဲဖွဲ့စည်းထားတဲ့ဘယ်နိုင်ငံရေးဆိုင်ရာမစ်ရှင်အဖွဲ့မှစအပြစ်သဘောဆောင်ပြီးလက်ဆုပ်လက်ကင်ပြနိုင်တဲ့ရလဒ်မျိုးထွက်အောင်လုပ်နိုင်လိမ့်မယ်လို့မြန်မာကိုယ်စားလှယ်အဖွဲ့အနေနဲ့မယုံကြည်ပါဘူးဒါကြောင့်လေတရားလွတ်လပ်တဲ့စောင့်ကြည့်စနစ်တွေအသုံးပြုမဲ့ဘတ်ဂျက်ငွေရထားချက်ကိုမြန်မာဘက်ကထောက်ခံမှာမဟုတ်ပါဘူ
းကုလသမဂ္ဂဘက်ကမြန်မာအတွက်တရားလွတ်လပ်တဲ့စောင့်ကြည့်ရန်တရားစနစ်ကိုနဲ့ပတ်သက်ပြီးတော့ထူးခြားချက်ကိုတော့လူခွင့်ရေးသုတေသနနဲ့စီယုံလှုံ့ဆော်ရေးအဖွဲ့ဖြစ်တဲ့ရှေပြေးအတန်ရဲ့အကြံပေးဘုတ်ဖွဲ့ဥက္ကဋ္ဌဒေါက်ခင်အောင်မာကအခုလိုပြောပါတယ
်သူကလူခွင့်ရေးအချက်အလက်ကိုပဲကောက်ယူတာမဟုတ်တော့ဘူး။သူကကြတော့ဒီတရားရုံးမှာတရားစွဲနိုင်ဖို့အတွက်ခုံရုံးတင်နိုင်ဖို့အတွက်သူကတတ်တည်ခံအထောက်အထားကိုရှာဖွေကောက်ယူပြီးတော့မှအမှုပြင်တာဖြစ်သွားပြီ။ဆိုတော့ဒီအခုချပေးလိုက်တဲ့ဆိုတဲ့ဒေါ်လာ26တန်းဆိုတာကပြောမယ်ဆိုလို့ရှိရင်တော့ဒီရန်တရားအတိတ်ကြီးအတွက်ကိုပို့ပြီးတော့မှလုပ်ပေးလိုက်တဲ့သဘောပေါ့။
မြန်မာအစိုးရနဲ့စစ်တပ်ကဖွဲ့စည်းထားတဲ့စုံစမ်းရေးကော်မရှင်တွေနဲ့ပတ်သက်ပြီးတော့လေနိုင်ငံတကာဘက်ကအယုံကြည်မရှိကြောင်းပြသရာရောက်တယ်လို့ဒေါက်ခင်အောင်မာကပြောပါတယ်
မြန်မာနိုင်ငံမှာကမြန်မာအစိုးရနေပြီးတော့မှဒီရခိုင်ကိစ္စဖြစ်ကြတဲ့ကရခိုင်ကိစ္စအခြေအနေရခိုင်ပြည်ချင်းကြီးတို့ကိုဆိုပြီးတော့မှသူတို့ကော်မရှင်နဲ့ဖွဲ့လာတာရှိတယ်။ရှိလာတာကပြည်တွင်းကလူတွေနဲ့ပဲသူတို့တောက်လျှောက်ဖွဲ့ခဲ့တယ်စစ်တပ်ကပါတယ်ဒါပေမဲ့ဘယ်တော့မှပါဟိုတွင်လင်းမြတ်တာမှုရှိစွာနဲ့မလုပ်ခဲ့တဲ့ခါကျတော့ဘာတွေဖြစ်လို့ပြန်မလဲမသိသလိုဘသူရဲ့ယုံကြည်ကိုးစားမှုမှလည်းမရဘူးပေါ့နော်အခြေလက်မထွက်ဘူး။ဒါပေမဲ့အခုနောက်ဆုံးတော့အစိုးရဖွဲ့ထားတဲ့ကော်မရှင်တစ်ခုရှိတယ်။အဲ့ဒါကဖိလစ်ပီးကအမျိုးသမီးတယောက်နဲ့ဂျပန်ကအမျိုးသားတယောက်နဲ့နောက်ပြည်တွင်းကလူကြီးနှစ်ယောက်ပါဝင်ပြီးတော့ပါမနော်ဒီလေးယောက်ဖွဲ့ထားတဲ့ကော်မရှင်ဆိုလို့ရှိရင်ဘာပဲပြောဖွဲ့တော့ဖွဲ့ထားတယ်တိုးတော်လည်းပဲသူတို့ရဲ့ဖွဲ့စည်းမှုဟာလည်းအရင်တော့ဟိုနိုင်ငံသားနှစ်ယောက်ပါတာလည်းလို့ရှိရင်ပွင့်လင်းမြေသားမှုမရှိရရောဒီတာဝန်ယူမှုတာဝန်ခံမှုအတွက်ကိုပေါ်ဆောင်ပေးမဲ့သူရဲ့လုပ်ပိုင်ခွင့်ကိုမရှိနေတဲ့အခါကျတော့သူကငကိုရဲကဒီကော်မရှင်ကဟိုသူအများယုံကြည်ကိုးစားပွဲဖြစ်တဲ့အနေအထားမျိုးမရှိဘူးပေါ့နော်ဒါကြောင့်မလို့လေအခုဒီကုလသမဂ္ဂအနေနဲ့ကပြည်ရင်းကရန်ရရီကယုံကြည်ကိုးစားစရာမရှိတဲ့အခြေအနေပေါ်မှာလေသူတို့ဘက်ကအခုလိုမျိုးနိုင်ငံတကာကုလသမဂ္ဂရဲ့ဖွဲ့စည်းပေးလိုက်တဲ့လွတ်လပ်တဲ့နိုင်ငံတကာရန်ရရီမျိုးတွေကိုဖွဲ့စည်းဖို့အတွက်သူတို့ဘက်ကဆုံးဖြတ်ချက်ခိုင်မာသွားတာလည်းဖြစ်နိုင်တယ်ချင်
းဒီနေ့အတွက်ကုလသမဂ္ဂအထွေထွေညီလာခံရဲ့မြမအရေးဆုံးဖြတ်ချက်မှာပါတဲ့
ဒီကြလွတ်လပ်တဲ့စောင့်ကြည့်ရေးစနစ်အတွက်သုံးဆွဲမဲ့ဒေါ်လာ27တန်နဲ့မှာ27ထောက်တန်းကိုတော့ကုလသမဂ္ဂလက်ထောက်အတွင်းရေးမှုချုပ်ဦးဆောင်မဲ့အဖွဲ့ဝင်60နှစ်ဦးပါတဲ့တရားဝင်မှတ်တမ်းယူမဲ့အဖွဲ့အပါဝင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးစုံစမ်းစစ်ဆေးရေးမှုရဟီလီနဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးကော်မရှင်တို့အတွက်သုံးဆွ
တဲ့သတင်းတစ်ပုဒ်ကိုကြားပါဦးမယ်။ဒီထိုင်းမြန်မာနယ်စပ်မဲဆောက်မြို့မဲပရက်ွက်တဲကမြန်မာနိုင်ငံသားတွေအများစုနေထိုင်ရာအမိုက်ပုံကြီးရှိတဲ့နေရာနဲ့ဒီမကြာသေးခင်တုန်းကမြန်မာနိုင်ငံသားမိသားစု၄ဦးအသက်ခံရမှုဖြစ်ခဲ့တဲ့တဆိုင်လွတ်နေရာတွေကိုဒီဇင်ဘာလ25ရက်ခရစ်စမတ်နေ့လုံးကထိုင်းအာဏာပိုင်တွေပိတ်ဆို့ရှာဖွေပြီးတော့တရားမဝင်နေထိုင်သူ60နီးပါးကိုဖမ်းဆီးသွားခဲ့ပါတယ်။မဲဆောက်မြို့မှာရာဇဝတ်မှုတွေ၊မူရစ်ဆေးဝါးရောင်းဝယ်မှုတွေနဲ့လူကုန်ကူးမှုတွေစတဲ့မှုခင်းတွေကိုဖြေရှင်းဖို့ထိုင်းဒုရဲချုပ်နဲ့ဒေသဆိုင်ရာတာဝန်ရှိသူတွေရဲ့အရေးပေါ်အစည်းအဝေးတစ်ခုလဲလုပ်ခဲ့ကြပါတယ်။ဒီအကြောင်းကိုတော့ဒီထိုင်းခြေစိုက်ကျွန်တော်တို့ရဲ့သတင်းတော့မအေးမှာဆက်ပြီးရှင်းပြပါလိမ့်မယ်ခင်ဗျာ
။မဲဆောက်မြို့နယ်အတွင်းမှာစိုးဝါးလာတဲ့လူသတ်မှုတွေဖြစ်ထားတာမူရစီဝါရောင်းဝယ်သူတွေနဲ့မူရရာဇာတွေနဲ့ဆက်နွယ်သူတွေပုန်းခိုနေကြတာတရားမဝင်စီဝါရေးလုပ်ငန်းတွေကိုတရုတ်နိုင်ငံသားတွေအုပ်စုလိုက်လာရောက်ရင်းနှီးမြှုပ်နှံလုပ်ကင်နေကြတာတွေကိုအပြည့်ရှင်းလင်းနိုင်ဖို့အတွက်ထိုင်းလုံခြုံရေးကောင်စီကဒုတိယရဲချုပ်ချလန်ကရက်စီဝရာခန်ကိုရိုင်းဆင်းလာပြီးတက်ခရိုင်ဒေသအတွင်းကအစ်မင်းအရာရှိတွေနဲ့အတူဒီအပိုင်းအတွင်းမှာပဲအရေးပေါ်အစည်းအဝေးလုပ်ခဲ့ပါတယ်ဒီနောက်မှာတော့မြမမိသားစု၄ဦးတက်ပြတ်ခံခဲ့ရတဲ့လူသတ်မှုဖြစ်ပွားခဲ့တဲ့နေရာနဲ့မဲဆောက်မြို့တစ်မြို့လုံးကအမိုက်တွေစွပုံစွပစ်ရနေရာဖြစ်တဲ့အမိုက်ပုံနေရာမှာနေထိုင်ပြီးရှာဖွေစားတောက်နေကြတဲ့တရားမဝင်မြမရွှေပြောင်းလူသမားတွေကိုပိတ်ဆို့ဖမ်းဆီးခဲ့တဲ့အကြောင်းမဲပရက်ွက်မှာနေထိုင်သူတဦးကပြောပြပါတယ
်ဒီနေ့အဲ့ဒီအမိုက်ပုံမှာကအရောက်စုစုကဖမ်းဆီးခံတယ်အရင်တော့လည်းအဲ့ဒီပုံကသူဖယ်လာတော့ခဏခဏဖယ်တော့ကအမကလည်းသူတို့အဲဒီနေရာမှာတပုတ်ပုတ်ပြန်လာတာဆက်ပြီးတပုတ်လည်းပြန်လာတာ။အဲအမကပါရရဆိုသူကလည်းပြရတယ်ကောဘောဒီရတယ်အဲစားကြတောက်ကြရောအဲဒီငပိငချောက်တို့တန်းကျင်ပြီးတော့အဲဒီရတယ်ပြန်ပြီးတော့သူစမ်းစင်ပြီးပြန်ဆက်စားတော့သူတို့အဲအမက်ပုံနဲ့ဒီဇက်တဲ့နေရာဒီမှာတော့သူတို့နေတာ
။ဘာကရသူတရားမဝင်မြန်မာနိုင်ငံသားစုစုပေါင်း88ဦးဖမ်းဆီးခံခဲ့ရတာပါ။ဖက်ဆန်လိုကရက်ွက်ကတော့မြန်မာမိသားစုဝင်၄ဦးတက်ခံရတဲ့နေရာဖြစ်ပြီးအဲ့ဒီလူတက်မှုအတွက်တန်တရားရှိသူတွေကိုတော့ထိုင်းနဲ့မြန်မာအာဏာပိုင်တွေကဖမ်းမိထားပါပြီ။မဲပအမိုက်ပုံမှာမြန်မာနိုင်ငံသားတွေတဲထိုးနေထိုင်နေကြတဲ့အတွက်ကျန်းမာရေးဆိုင်ရာကူးစက်ရောဂါတွေဖြစ်ပွားလာတာ၊ရာဇဝတ်မှုတွေများပြားလာနေတာဟာဒေသခံကြေးရွာသားတွေအတွက်အန္တရာယ်တွေဖြစ်လာနေတာကြောင့်ရှင်းလင်းခဲ့ရတာဖြစ်တယ်လို့လည်းမဲဆောက်လူဝင်မှုကြီးကြပ်ရေးဦးစီးအရာရှိမာနယတနာပရာထက်ကပြောဆိုသွားပါတယ်။မြန်မာရွှေပြောင်းလူတမငါးသိန်းတက်မနေနေထိုင်လောက်ကင်နေတဲ့ထိုင်းမြန်မာနယ်စပ်မြို့ဟာဖြစ်မြန်မာနိုင်ငံသားအများစုအဝင်ထွက်လုပ်နေတဲ့နှစ်နိုင်ငံနယ်စပ်အဓိကနေရာတစ်ခုဖြစ်တယ်လို့တရားမဝင်နေထိုင်သူသိန်းနဲ့ချီပြီးရှိနေတာပါ။အဲ့ဒီထဲကအများစုဟာကြုံရကြပန်းအလုပ်တွေစိုက်ပျိုးရေးလုပ်ငန်းတွေနဲ့အထည်ချုပ်ဆက်ချုပ်လုပ်ငန်းတွေမှာလုပ်ကြတာများပါတယ်။အခုဖမ်းဆီးတွေဟာတရားမဝင်နိုင်ငံသားကင်းစင်ရေးအတွက်လှုပ်ဆောင်တာဖြစ်တယ်လို့မူရစည်းဝါနဲ့ရာဇဝတ်မှုမှုကင်းတွေကြားဆင်းအောင်ကြီးရွယ်လှုပ်ဆောင်ခဲ့တာဖြစ်တယ်လို့လည်းထိုင်းအနာပိုင်တွေကဆိုပါတယ်။မကြသေးခင်တုန်းကတော့မဲဆောက်မျိုးကမူရရာဇာလို့ထင်ရှားသူတို့ဦးရဲ့နေအိမ်ကိုဝင်ရောက်ရှင်းလင်းရမှာမူရစည်းဝါတူလောင်တဲ့နေရာတွေနဲ့မြေအောက်နိုင်ငံတွေကိုပါတွေ့ရှိခဲ့ပြီးမူရရာဇာကတော့တိမ်းဆောင်သွားတယ်လို့ဆိုပါတယ်။အဲ့ဒီမူရရာဇာဟာထိုင်းမြန်မာနှစ်နိုင်ငံစလုံးရဲ့နိုင်ငံသားအတိမတ်ပြုလက်မှတ်တွေကိုင်ဆောင်ထားတယ်လို့လည်းထိုင်းအနာပိုင်တွေကပြောပြခဲ့ပြီးသူ့ရဲ့ပိုင်ဆိုင်မှုတွေကိုလည်းသိရှိခဲ့တယ်လို့သူ့ရဲ့အဓိကလက်ထောက်တွေကိုလည်းဖမ်းဆီးခဲ့ပါတယ်။ဖက်ပြေးတိမ်းဆောင်သွားတဲ့အဲ့ဒီမူရရာဇာဆိုသူကတော့ဖမ်းဝရမ်းထုတ်ထားဆဲဖြစ်ပါတယ်ရှင်။
အဲ့ဒါကတော့ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံနယ်စပ်မှာရှိတဲ့မဲဆောက်မြို့မှာတရားမဝင်နေထိုင်သူ60လောက်ကိုထိုင်းအာဏာပိုင်တွေကအမေရိကန်ဖမ်းဆီးသွားတဲ့ကြောင်းမှအေးမှာသတင်းပေးပို့ကြတာဖြစ်ပါတယ်။ VOA American တိုင်းရဲ့ပို့ဖို့နေ့မနေ့ပိုင်းစီစဉ်ဒီကိုအခုသတင်းရှင်များကြားနေရတာဖြစ်ပါတယ်။မကြာခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်စီစဉ်မှာအင်္ဂါညတရက်လေးတိုင်းဆွေးနွေးချက်ကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစားဆုံးကိုမနေ့7နာရီကနေ9နာရီထိပြန်ပြီးတော့ထုတ်လွှင့်ပေးမှာဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
ပြည်ဝအမေရိကန်တိုင်းအမြန်မာပိုင်းက2018ခုနှစ်ဒီဇင်ဘာလ26ရက်ပေါ်တခုနှစ်မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လင်းပေးနေပါတယ်အခုကျွန်တော်ဒုတိယပိုင်းနားဆင်ကြရမယ်ထင်ပါဆိုရင်တော့
တို့နိုင်ငံတော်ဆိုတာကစစ်တပ်ကိုအများစုကိုစားပြုနေတာဖြစ်တယ်ဆိုစစ်တပ်ဘက်ကနေပြီးတော့မှတော့ဒီလိုလွှမ်းမိုးပြီးတော့မှလှုပ်ထားတဲ့ဒီစဲဥပဒေတွေကိုလိုက်နာရမယ်လို့တစ်ဖက်သက်ပြောတာကပြတ်တမှုမရှိဘူးပေါ့လေနော်
အဲ့ဒါကတော့အပြစ်အခက်လေးလာရက်ဆဲမယ်လို့မြန်မာစစ်တပ်ကကြေညာခဲ့တာနဲ့ပတ်သက်ပြီးတော့တုံ့ပြန်ချက်တခုဖြစ်ပါတယ်။အင်္ဂါညတရက်လေးလိုင်းစီစဉ်မှာအပြစ်ဆုံးဆက်ပြီးတော့နားဆင်ကြပါ။ American Indian 3နှုန်းဒီကိုလည်းကြားဖို့ရှိပါတယ်။အခုတော့ Indonesia နိုင်ငံက Tsunami နောက်ဆက်တွဲသတင်းကိုတင်ဆက်ပေးပါမယ်။ဆူနာမီဒဏ်ကိုအကြီးအကျယ်ခံလိုက်ရတဲ့အင်ဒိုနီးရှားနိုင်ငံစွန်ဒါကျွန်းရေလက်ကြားကဒေသခံတွေဟာခရစ်မတ်ပွဲတော်ကိုဖျောင်းနိုင်ပြီးထွန်းညှိပြီးတော့အမျက်ရည်ဆက်လက်နဲ့ကျင်းပခဲ့ကြပါတယ်။ဆူနာမီရေလိုင်းတန်ကြောင့်သေဆုံးသူပေါင်း429ဦးရှိသွားပြီလို့အစိုးရတာဝန်ရှိသူတွေကထုတ်ဖော်ပြောဆိုနေတဲ့အချိန်မှာပဲဘီတန်ခိုင်ခရစ်တာမြို့မှာရှိတဲ့ခရစ်ယာန်တွေဟာခရစ်မတ်ပွဲတော်ကိုမဖြစ်ဖြစ်တဲ့နည်းနဲ့အကျဉ်းချုပ်ပြီးတော့ဆင်နွှဲခဲ့ကြပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဆူနာမီလိုင်းတန်တဲ့သူတွေအတွက်ဆုတောင်းပေးနေတယ်လို့အမေရိကန်ကသူတို့နဲ့အတူရပ်တည်သွားမယ်လို့ပြောလိုက်ပါတယ်ဒီကြောင့်ပြည်ဆောင်ကိုဇော်ဝင်းလိုင်းစူးစီးပြီးတော့တင်ပြပါလိမ့်မယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံဂျာဗာကျွန်းအနောက်ဖက်ကမ်းခြေကိုစနေနေ့ကရိုက်ခတ်ခဲ့တဲ့ဆူနာမီရေလိုင်းတန်ကြောင့်သေဆုံးသူ429ဦးရှိသွားပြီလို့အစိုးရ BND ရဲ့စီမံခန့်ခွဲရေးဌာနအရာရှိတွေကအင်္ဂါနေ့မှာပြောကြားလိုက်တာပါသူတို့ဖျားကြောင်းကအသင်းဝင်တွေခရစ်မတ်ပွဲတော်အတွက်ကြိုတင်ပြင်ဆင်မှုတွေလုပ်ဆောင်နေကြမှာပဲဒီဇင်ဘာ22ရက်စနေနေ့ကဆူနာမီဝင်ရောက်တိုက်ခတ်ခဲ့တာလို့ဖျားကြောင်းကတရားဟောဆရာမရူစမန်အနီတာစီတိုရပ်စ်ကပြောပါတယ်ဆူနာမီဖြစ်သွားပြီးတဲ့နောက်ပိုင်းအသင်းဝင်အများစုဟာမြို့ကနေဘေးကင်းရာကိုထွက်ပြေးတိမ်းရှောင်နေကြတဲ့အတွက်ခရစ်မတ်ပွဲတော်ကိုစီစဉ်ထားတဲ့အတိုင်းစီကားတက်မြိုက်စွာမကျင်းပနိုင်တော့ဘူးလို့သူကပြောပါတယ
်ဒါမမန်ရန်ချာနာစတေကာမီနာတာလီစီနီ
ဒီအစားရကမ်းပတ်တန်တဲ့ကစွဲတော့ကိုစစ်စင်ကျင်းပနေကြအတိုင်းပြုလုပ်ကြဖို့ကျမတို့စီစဉ်ထားတာပါဒါပေမဲ့ဒီနှစ်ကတော့ဆူနာမီရေလှိုင်းကြီးရိုက်ခတ်ခဲ့တာကြောင့်ခရိုင်နှစ်တွေနဲ့မတူတော့ပါဘူးကျမတို့ဖျားချောင်းကိုပုံမှန်လာနေကြသူတွေဟာဘေးကင်းရာကိုထွက်ပြေးတင်းရှောင်ကုန်ကြပါပြီ
ဒါပေမဲ့နစ်ဆွန်စီဟုံဘင်းလိုခရီးယံဘာသာဝင်တဦးကတော့ကယ်ဆယ်ရေးဌာနကနေခရစ်စမတ်နေ့မှာဖျားဝတ်ပြုဖို့ရောက်လာပြီးဒီနှစ်ခရစ်တော်မွေးဖွားတဲ့နေ့ကိုကျိုးနွံစွာဆင်နွှဲပြခဲ့တယ်လို့ပြောပါတယ
်။ Biasanya kan kita merayakan dengan suka cita ya banyak orang
။ Human Rights ဆိုရင်တော့ကျွန်တော်တို့တွေဟာခရစ်စမတ်နေ့ကိုပျော်ရွှင်စွာဆင်နွှဲလေးရှိပါတယ်။ဒါပေမဲ့ဒီနှစ်ကတော့ဆူနာမီဖြစ်သွားလို့ခရစ်စမတ်ပွဲကိုကျိုးနွံစွာပဲဆင်နွှဲပြကြပါတယ
်။ဆူနာမီကြောင့်အကြီးအကျယ်ထိခိုက်ပျက်စီးခဲ့တဲ့စွန်ဒါကျွန်းဆွယ်တစ်ဖက်စီကဆူမထရာနဲ့ဂျာဗာပြည်နယ်တွေမှာကယ်ဆယ်ရေးဝန်ထမ်းတွေကဆက်ရံရအကြီးကြီးတွေအနှံ့ခံခွေးတွေအဝေးဒိန်းဒရုန်းယာဉ်တွေတုံးပြီးအသက်ရှင်ကျန်နေနိုင်သူတွေကိုလိုက်လံရှာဖွေနေပါတယ်။ဆူနာမီတန်းကြောင့်နေအိမ်ပေါင်းရာနဲ့ချီအပါအဝင်အဆောက်အုံပေါင်း1000ကျော်ပျက်စီးခဲ့ပါတယ်။ဒါ့အပြင်ထိခိုက်ဒဏ်ရာရသူ1400ကျော်ရှိပြီး154ဦးတည်းမနည်းလဲပျောက်ဆုံးနေတယ်လို့ဆိုပါတယ်။ဗန်တန်ဒေတာဟာဆူနာမီတန်းအဆိုးအဝါးဆုံးခံခဲ့ရတဲ့နေရာဖြစ်ကြောင်းကြက်ချင်ဒီအဖွဲ့ကပြောကြားလိုက်ပြီးလိုအပ်တဲ့အရေးပေါ်အကူအညီတွေနဲ့စာနာရိတ်ခါတွေကိုပို့ထားကြောင်းပြောပါတယ်။ဆူနာမီကြောင့်အင်ဒိုနီးရှားမှာမယုံကြည်နိုင်လောက်တဲ့ပျက်စီးဆုံးရှုံးမှုတွေဖြစ်ပေါ်ခဲ့ကြောင်းဆူနာမီတန်းခံခဲ့ရသူတွေအတွက်အမေရိကန်ပြည်ထောင်စုကဆူတောင်းပေးနေသလိုအင်ဒိုနီးရှားပြည်သူတွေနဲ့အတူရပ်တည်သွားမှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်ကတဆင့်ပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကလည်းဆူနာမီတန်းခံခဲ့ရသူတွေအတွက်ဆူတောင်းပေးပါကြောင်းလက်ရှိအချိန်ထိတော့ဆူနာမီထဲမှာအမေရိကန်နိုင်ငံသားတဦးတယောက်မှပါသွားတယ်ဆိုတဲ့သတင်းအချက်အလက်ရမှတ်ထားသေးကြောင်းလိုအပ်တာတွေကိုကူညီပေးဖို့အစဉ်သင့်ရှိနေပါကြောင်းပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်ကလည်းကယ်ဆယ်ကူညီရေးလုပ်ငန်းတွေအတွက်အင်ဒိုနီးရှားအစိုးရလိုအပ်တဲ့အကူအညီတွေကိုပေးသွားဖို့အစဉ်သင့်ရှိကြောင်းတင်းနေလာနေမှာပြောကြားလိုက်ပြီးဆူနာမီတန်းကြောင့်သေဆုံးဒဏ်ရာရသူတွေအတွက်အင်မတန်ဆင်မကောင်းဖြစ်ရကြောင်းပြောပါတယ်။ စနေနေ့ဒေသစံတော်ချိန်ည9နာရီလောက်မှာကရာကာတိုဝါမီးတောင်ပောက်ခွဲပြီးနိုင်ဝက်လောက်ကြာမှာဆူနာမီရေလိုင်းကြီးတွေရိုက်ခတ်ခဲ့တာဖြစ်တယ်လို့မိုးလေဝသရာသီဥတုနဲ့ဘူမိယူပဗေဒဌာနကပြောပါတယ်အခုနှစ်စက်တင်ဘာ28ရက်နေ့တုန်းကလည်းဆူလာဝက်စီကျွန်းပေါ်ကပါလူးမြို့အနီးမှာငရင်လှုပ်ပြီးတော့ဆူနာမီရေလိုင်းကြီးတွေရိုက်ခတ်ခဲ့တဲ့အတွက်လူ2500ကျော်သေဆုံးပြီး9000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ပါတယ်အလားတူပဲ2004ခုနှစ်ဒီဇင်ဘာ26ရက်နေ့ကအိန္ဒိယသမုဒ္ဒရာအတွင်းငရင်လှုပ်ပြီးဆူနာမီရေလိုင်းကြီးတွေရိုက်ခတ်ခဲ့တဲ့အတွက်နိုင်ငံပေါင်း73နိုင်ငံကလူပေါင်း 232,600 ကျော်သေဆုံးခဲ့ရတာမှာအင်ဒိုနီးရှားတနိုင်ငံတည်းတွင်လူပေါင်း 132,000 ကျော်သေဆုံးခဲ့ရပါတယ်ခင်ဗျာ
ကိုစောင်းဝဲလိုက်ကျေးဇူးပါပါခင်ဗျာဒီကတော့နိုင်ငံကသတင်းမီဒီယာတွေမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအပေါ်မှာပြက်ကျွန်တော်နဲ့မိုင်းခြင်းတိုင်းတင်ပြပါမယ်ခင်ဗျာရိုဟင်ညာမု슬င်တွေကိုအိမ်ကနေမောင်းထုတ်ခဲ့ပြီးအခုတခါလုံးဝပြန်မလာနိုင်အောင်လုပ်နေတယ်ဆိုတဲ့ခေါင်းစဉ်နဲ့ဒီဇင်ဘာလ25ရက်နေ့ထုတ် The Washington Post သတင်းစာရဲ့အဓိကအပေါ်မှာရေးသားထားပါတယ်2019ခုနှစ်ဩဂုတ်လတုန်းကစလို့မြန်မာလူငယ်တပ်ဖွဲ့တွေရဲ့လက်ချက်နဲ့ရိုဟင်ညာတွေအပြင်းထန်နှိပ်စက်ခံခဲ့ကြပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလွန်ခဲ့ကြပါတယ်အခုနောက်ဆုံးထွက်ပေါ်လာတဲ့စီရင်ခံစားတဲ့ဆောင်ရထွက်ပြေးခဲ့ကြသူတွေနေရက်ကိုလုံးဝပြန်မလာနိုင်အောင်လုပ်နေတဲ့ခြေလှမ်းတွေရှိနေတာကြောင့် ethnic cleansing လို့ခေါ်တဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဒုတိယအဆင့်ကိုရိုဟင်ညာတွေရင်ဆိုင်နေကြပါတယ်ဒုက္ခသည်တွေနေရက်ပြန်လာရေးဂရိကဝတ်တွေရှိနေပေမဲ့ဒီဇင်ဘာလ17ရက်နေ့ကထုတ်ပြန်တဲ့ Reuters သတင်းဌာနရဲ့အစီရင်ခံစာအရသူတို့တွေပြန်လာဖို့အရေးကဖြစ်နိုင်ခြေမရှိသလောက်ပါပဲအစီရင်ခံစာထဲမှာဆက်သွေးဂျူဒုကနေရိုက်ထားတဲ့ရိုဟင်ညာတွေအရင်တုန်းကနေခဲ့တဲ့နေရာတွေရဲ့လက်ရှိအခြေအနေတပ်ပုံတွေမြန်မာအစိုးရရဲ့မြေပုံတစ်ခုနဲ့တွဲဆုံဆက်သွယ်မေးမြန်းချက်တွေပေါ်ဝင်ပါတယ်အဖြစ်စီးခံရတဲ့ရိုဟင်ညာတွေနေခဲ့တဲ့နေရာတွေမှာအဆောက်အဦအစ်တွေတည်ဆောက်နေပြီးအဲ့ဒီမှာဗုဒ္ဓဘာသာတွေကိုအစားထိုးနေထိုင်မှုစီစဉ်နေတယ်လို့ဆိုပါတယ်ဒီအခြေအနေတွေကရိုဟင်ညာတွေမူလနေရာကိုပြန်လာလို့မဖြစ်အောင်ဖန်တီးနေတာတွေပဲဖြစ်ပါတယ်မြန်မာအစိုးရကရိုဟင်ညာတွေကို NVC လို့ခေါ်တဲ့နိုင်ငံသားစီစီရေးတပ်တွေကကပ်ပြားကိုလက်ခံစေချင်တာပါရိုဟင်ညာတွေကတော့ဒီကပ်ပြားကိုလုံးဝမလိုချင်ကြပါဘူးသူတို့ဟာမျိုးဆက်လိုက်ဒီမြေမှာပဲမွေးဖွားကြီးပြင်းလာတာကြောင့်နိုင်ငံသားဖြစ်ခွင့်ရတယ်လို့ပြောကြပါတယ်သူတို့တွေကိုမြန်မာပြည်ပြန်လာပြီးနေထိုင်ခွင့်ပေးမယ့်အစားလုံးဝပြန်မလာနိုင်အောင်ချိန်ချောက်နေတာတွေကတော့မြန်မာအစိုးရရဲ့မှားယွင်းတဲ့စဉ်းစားတွေးခေါ်မှုပါပဲလို့ The Washington Post သတင်းစာရဲ့အိတ်တအပေါ်မှာဖော်ပြထားပါတယ
်ရိုဟင်ဂျာဒုက္ခသည်တွေကမိဘမဲ့ကလေးတွေကိုမွေးစားနေကြတဲ့အကြောင်းဖျားသခင်စီကလက်ဆောင်ဆိုတဲ့ခေါင်းစဉ်နဲ့ဆူနီယာနာကူမာနဲ့ဖီယိုနာဝက်ပါစတိန်းဟတ်စ်တို့ပူးတွဲရေးသားထားတဲ့ဆောင်းပါးကိုဒီဇင်ဘာလ25ရက်နေ့ထုတ် The Guardian သတင်းစာမှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားဒေသကကုတုပလောင်ဒုက္ခသည်စခန်းမှာမိုးရေအပြင်းထန်ရွာခဲ့တဲ့တညကအမျိုးသမီးတဦးကလေးမွေးဖွားတာကိုအသက်50အရွယ်ဒေလ်တာဘူဂမ်ဆိုတဲ့ရိုဟင်ဂျာအမျိုးသမီးကဝိုင်းဝန်းကူညီပေးခဲ့ပါတယ်။ကလေးမွေးနေတော့မိခင်ကသွေးသွန်ပြီးသေဆုံးသွားခဲ့ပါတယ်။ဒီကလေးပြုစုဖို့ဖခင်ကငါ့ကိုပေးတာဖြစ်လိမ့်မယ်လို့ယူဆပြီးကလေးရဲ့ချက်တိုးကိုဒေလ်တာကိုယ်တိုင်ဖျက်ပေးခဲ့ပါတယ်။သူ့မှာသားသမီး၃ရှိပြီးမြမပြည်မာနေတော့ကလဲသူမပါ။အခုတော့အမေတစ်ကြိမ်ပြန်ဖြစ်ရပါပြီ။သူကကလေးကိုနှို့လဲမတိုက်နိုင်ကလေးကိုကြွေးဖို့လဲဒေလ်တာမှာငွေမရှိပါဘူး။မြန်မာတပ်ဖွဲ့ဝင်တွေရဲ့အတ္တမပြုကျင့်မှုကြောင့်စွန့်ပစ်ခံရတဲ့မွေးကင်းစာကလေးတွေရဲ့အရေးအတွက်ကနှစ်ပတ်လည်ကာလမှာတိတိတသာတိုးလာခဲ့ပါတယ်။ Save the Children လူမှုကူညီရေးအဖွဲ့ရဲ့ခန့်မှန်းချက်အရ2018ခုနှစ်အတွင်းရိုဟင်ဂျာဒုက္ခသည်တွေရဲ့မွေးဖွားတဲ့ကလေးတွေက48000လောက်ရှိတယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာဗနက်ဦးကလိင်အကြမ်းဖက်မှုတွေကြောင့်မွေးဖွားလာတယ်လို့ဆိုတာကတော့မရှင်းပါဘူး။ရိုဟင်ဂျာတွေအတွင်းမှာအခုလိုကလေးမွေးဖွားမှုတွေနဲ့ပတ်သက်ပြီးထုတ်မပြောကြပါဘူး။မရင်းကျင်းမှုတွေနဲ့ဆက်ဆက်နေတာကအထင်အမြင်သေးစေတာကြောင့်မှကိုဝင်ဖြတ်ချဖို့အမျိုးသမီးတွေအများအပြားဆေးတွေတောက်ကြတယ်။ဘာကြောင့်အခုလိုလုပ်တာလဲဆိုတာနဲ့ပတ်သက်ပြီးအများစုကအချင်းချင်းတောင်မပြောကြဘူးလို့ဒုက္ခသည်စခန်းအတွင်းရိုးရာလက်သက်တဦးဖြစ်လုပ်နေတဲ့ဆယ်ရီတာကတ်တွန်းဆိုတဲ့အမျိုးသမီးကပြောတဲ့အကြောင်း The Guardian သတင်းစာမှာဖော်ပြထားပါတယ်ရှင်
။အခုတော့မနက်ခင်းတိုင်းဒေါ်လာတန်တင်ဆက်ပေးနေတဲ့American Indian အသုံးနှုန်းအစီအစဉ်လှည့်ရောက်ပါပြီခင်ဗျာ
သူရရှိများရှိအလွေလန်းလိုက်ကြတယ်ဆိုတာလူသဘာဝပါပဲဒါကြောင့်လဲ American Indian အသုံးအနှုန်းတွေမှာလူဝဲကူမှုကိုပြတ်တာတဲ့ Indian စကားစုတွေထွက်ပေါ်လာတာဆန်းတယ်လို့မဆိုနိုင်ပါဘူးဒါကြောင့်မို့ဒီနေ့မနေ့တည်းတင်ပြပေးမယ့် idiom အသုံးကတော့
taking candy from a baby
ဖြစ်ပါလေဒီနေရာမှာ candy က
candy garo, the jalu moshi, English lu garo, sweets lu kovari. BABY, baby garo, torashimia, pide die, kalipi bari. Chamaru bima male, kalishiga, mugna sayara, lekure, sude, tvole, torashimia, tima pipari.
Getting grandmother to loan me the money was like taking candy from a baby. Getting grandmother to loan me the money was like taking candy from a baby. Taking candy from a baby.
Lupiolu Yavare, Eragaro, Dinimitwe, Timja Gere, Ijim Atume Pipari.
Few American Tangasavitan Trenibare, Guromne, Yadonga, Tolingere, Inganya, Terry Line Season Go, Norjin, Yamido, Jama Vakamiako, Tanyunga Season Tavare.
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းလီလိုင်းစီစဉ်ကနေပြီးတော့ကျူးစွာပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းကတော့ညီငယ်လူငန်းစဉ်နဲ့ပတ်သက်ပါတယ်ရခိုင်ဒေသကလွေပြီးတော့ဒီမြမအရှိတ်ဖက်ဂျီအန်ဒေသမှာရှိတဲ့စစ်စင်ရေးနယ်မြေအသီးသီးကဆေးလှရှာမှုတွေအားလုံးကိုလေးလာကြရပ်ဆိုင်ပေးမယ်ဆိုပြီးတော့မြမစစ်တပ်ကကြေညာခဲ့ပါတယ်ဒီကြေညာမှုဟာအစိုးရရဲ့ညီငယ ngai ne pyan le tin myei center ye pu twae ti thong tu phit par le khmyar u let shi ma so yin le myanmar ngai ngai commission ye chan pi UPDJC ye twin mu taung ne ko than saung ni ba le naw tu ga lo di UNFC ga ba ninyut taw tan da lu myo mya council ye pyo kwin ya tu phit de u thun so ba u thun so ba so lo shin ya khain amyu da council ye twin mu tu ko le phit par le lo na u so lo le line paw ko jaung ni ba le khmyar chan a yin song u la maung shi ko ye phit kho chin ma le khmyar u la maung shi ja ba la khmyar
Okay,
Ulama Shi Kunaga Zona Piotalu, the Tamaro Bagani, Lilaja, see Yasaintabe, Toro, Ninaibu, Ninay Lungazin, Leshi, Suya Lung, Ninay Lungazin, need to have Blouty, a top band, Pissin Hamley, Tamaro Yetora Blue Shile, Ulama Shi and Dijamaka Yellow.
Petro, the Dijamala, Nasatian Yasun, Tamaka, Uzijo, Jonia, Tokia, Jina, Jagule, at Tizichada, Tanaru, Pashu Chiba. Adima Apaitema for the Atara, the Dizamala, the Senianea, the ADNA, Mandy Ru, Tanuru, the Chinajago, the Shirebi, you know, Nine Commissiona, a Chinajagule, a Triare, a Dagamalu, the Pekatakan, we just say the ball to New Yashi, Yukisau, Nangani Langa Suni, Mehesra, Apaitema to be an hour. ဒီတော့လေအပိုင်းနှစ်မှာတော့ဒီတတ်မှတ်ထားတဲ့တမတော်ရဲ့ဒီစတိုင်းဌာနကြီးငါးခုနေနေမှာရှိတယ်။တန်းနာလက်နဲ့ကရင်အဖွဲ့စည်းများပါသူတို့ကအင်ဂျီလက်နဲ့ရထုတ်အောင်ကျန်တဲ့အဖွဲ့စည်းများတွေနဲ့တဖွဲ့ချင်းနဲ့ညီနေဆွေးနွေးမယ်လို့ကျင်ညာပါတယ်။အဲဒါပိုက်တော့မှာတော့ဒီအတွက်ကိုဒီအေဘလာ 30年以来嘛，事业上啊，留下木八路也分下边来都，发表他话了。但讲么路，第一库，第三么路也，稍微有，稍微进展这个啊，一库创业的年年一批什么，明年有，超过，就比如，第二个就是阿龙阿年年来，到到你，啊，当然多呢，我哩，我都老批，稍微没那么看开呗，但为呢，第三么路阿龙话了，就是。 好吧，这老路以前侬讲说，他们乌德森来他妈子路线，你发达别开也是，他们有几年不就路开了没有事了？我他们老讲几年了不？那是你妈苏亚罗几年没跑，他们老讲几年开着了，离了大前牛奶年年年几岁的，他朋友孙女来，龙老朋友有啥话了？第二年嘛罗，第二套第四天嘛，第他们乌德森来他妈，你那太空了不一样了，那路边你来你人呢，那套呢？ ဒီစက်တုံးကုနဲ့ဒီဇန်နဝါရီလဒီ20ရက်နေ့မှာဘယ်လိုမျိုးပဲပေါ့နော်ဒီရပိုင်တဲ့စနာကြုံနေဒီတခုလုံးမဟုတ်ပဲနဲ့အဲတော့လိုင်ဇာမှာစ
ဟုတ်ကဲ့ခင်ဗျာဦးလာမော်ရှိလီလိုင်းမှာမကနနေပြီပေါ့ခင်ဗျာကျွန်တော်ဥထွန်းစော်ဖိတ်ခေါ်ချင်ပါတယ်ဥထွန်းစော်ကတော့ညညတော့တိုင်းသားလူမျိုးများဖရက်ကောင်စီရဲ့ပြောခွင့်ရသူဖြစ်ပါတယ်ခင်ဗျာဥထွန်းစော်ပြောရမယ်ဆိုရင်တော့ဒီ UNFC
ကျွန်တော်မြင်တာကတော့ဒီလ21ရက်ကတမရော်ကကွေးဦးဇေယျုံကထုတ်ပြန်တဲ့သုံးမျက်နှာပါထုတ်ပြန်ကြေညာချက်ကဒီငင်းချင်းရီမန်ချက်တဲ့စီးရေးရီမန်ချက်ကိုပိုအလေးစီးနေတဲ့သဘောမှရှိရလို့မြင်ပါတယ်။အဲကြောင့်လဲဆိုတော့ဒီထုတ်ပြန်ကြေညာချက်မှာကသူကကချင်နဲ့ချမ်းဒေသမှာရှိတဲ့တိုင်း၅ခုကိုပဲကွက်ပြီးမှသူကစီးရေးလှုပ်ရှားမှုတွေကိုရပ်မယ်လို့ပြောတာဖြစ်တယ်။ပြန်တဲ့ဒီနိုင်ငံတောင်
ဒီကရင်မှာဆိုရင်တော့ဒီတက်မတော်ဘက်ကဖွံ့ဖြိုးရေးနဲ့လမ်းဖောက်လို့ရေးတွေကိုကြောင်းပြပြီးတော့မှာဒီပြင်ဆင်နေတာတွေကြောင့်ဒီကရင်ယူတက်မှာငါနဲ့ထိတွေ့တိုက်ခိုက်မှုတွေဖြစ်ခဲ့တာတွေရှိတယ်အဲ့ဒီအကျိုးဆက်အနေနဲ့ဒုက္ခတွေတွေဖြစ်ဒီတော်ဘုံရောင်ချောင်တွေရေးချင်ပြီးတဲ့ရှိနေတော့မဖြစ်တယ်ကရင်ဒီဘက်မှာဆိုရင်လည်းပဲဒီပြီးခဲ့တဲ့၃လောက်ကတက်မတော်စစ်ကြောင်း aku leshi kan bibe ma le be tamaro ga wi hin ga ni sit sin yee rwe ne no tai pwe sin ni da re de jwe ni ya de di naw ta che ga ro di a chain kala a phyin bo le di shan ne ka chain ba ma be du ga le la ja si ye lou cha pu rwe wo yet tan ma lo pyo tha da phit par de a ke ywe di le la twe ma twe so swin twe yee de ga phin ma pye wu so lo shin yin ဟိုပုံမှန်အနေထားတိုင်းပဲပြန်သွားမဲ့သဘောချောင်နေပါတယ်နောက်တစ်ချက်ကလည်းပဲဒီလီလာတာစစ်စီရဲဆိုင်ထားတဲ့ကာလတွင်းမှာဒီတက်ချုပ်ရဲ့ဒီငင်းချင်းရေးမူဝါဒပေါ့လေငင်းချင်းရေးမူ6ချက်ထဲမှာအပေါ်က4ချက်ကိုလိုက်နိုင်ရမယ်လို့သူကပြောထားပါတယ်အဲ့ဒီ4ချက်ထဲမှာဒီနံပါတ်၄ချက်ဖြစ်တဲ့နိုင်ငံကထုတ်ပြန်ထားတဲ့ဒီဈေးဥပဒေတွေကိုလိုက်နိုင်ရမယ်လို့ဖော်ပြထားတာရှိပါတယ်အဲ့ဒီဒီနိုင်ငံကထုတ်ပြန်ထားတဲ့ဒီဈေးဥပဒေဆိုတာကအခုနိုင်ငံရဲ့ကျွန်တော်တို့ဒီနိုင်ငံရေးအရအခြေခံပြဿနာဖြစ်ပါတယ်ဒီနှစ်ပေါင်း90ကျော်ကာလအတွင်းမှာစစ်တပ်ကပဲဒီတော့တနိုင်ငံလုံးကိုသူကဒီလွှမ်းမိုးပြီးတော့မှအုပ်ချုပ်လာတာဖြစ်တယ်ဆိုတော့နိုင်ငံတော်ဆိုတာကစစ်တပ်ကိုအများစုကိုစားပြုနေတာဖြစ်တယ်ဆိုတော့စစ်တပ်ဘက်ကနေပြီးတော့မှနော်ဒီလိုလွှမ်းမိုးပြီးတော့မှလှုပ်ထားတဲ့ဒီစေဥပဒေတွေကိုလိုက်နာရမယ်လို့တစ်ဖက်သက်ပြောတာကတပြတ်တမှုမရှိဘူးပေါ့လေနော်ဒါအခြေခံနိုင်ငံရေးပြဿနာရဲ့အကြောင်းတရားတစ်ခုဖြစ်တယ်ဒါကြောင့်ဒီတက်မတော်ဘက်ကထုတ်ပြန်ချက်ကငြိမ်းချမ်းရေးနဲ့စိတ်ရည်ညီမှန်ချက်ကိုပြစ်မိရေးတပိုးပြီးသဘောဆောင်တဲ့เนาะဒီထုတ်ပြန်ချက်မျိုးတွေ့ရတယ်လို့ကျွန်တော်အနေနဲ့သုံးသပ်မိပါတယ်
ဟုတ်ကဲ့ခင်ဗျကျွန်တော်နောက်တစ်ချက်မိချင်တာကလက်ရှိငြိမ်းချမ်းကောင်စီအစိုးရဘက်ကပြောမယ်ဆိုရင်ပေါ့အစိုးရဘက်ကနေပြီးတော့တန်းသားဖွဲ့နဲ့လိုက်တွေ့နေတဲ့ညှိနှိုင်းနေတာမျိုးတွေရှိတယ်အခုကတက်မတော်ကလည်းတိကျကြေညာချက်ထုတ်ပြီးတော့တဖွဲ့ချင်းတွေ့ဆုံညှိနှိုင်းမယ်ဆိုတဲ့သဘောမျိုးဖြစ်နေတော့ငင်းငယ်တို့ငါးစင်းနဲ့ပတ်သက်လို့ကြေဖြတ်ချက်ပေါ့အစိုးရရခရာကြနေလားတမ်ရိုကခရာကြနေလားအခုထုတ်ပြန်ကြတဲ့ကူ ကိုထိုးစော်ရဲ့ဥထိုးစော်ရဲ့အမြင်သိကြပါလေခင်ဗျာတကယ်မြမညီညာကြီးလုပ်ငန်းမှာ key player ကလည်းခုဖြစ်နေတဲ့အနေထားတက်မတော်ကဖြစ်နေလားအဆူရဖြစ်နေလားဘယ်လိုယူဆပါလဲ
အဲ့ပေါ်ကျွန်တော်တို့တိုင်းပြည်ကခုနပြောသလိုမျိုးပေါ့ဗျာဒီစစ်တပ်ကပဲကျွန်တော်တို့အုပ်ချုပ်လာတာနှစ်ပေါင်း50ကျော်ရှိပြီပေါ့လေဒီ2010နောက်ပိုင်းမှာ2008ဖွဲ့စည်းပုံကိုအခြေခံပြီးမှနော်အဲကျွန်တော်တို့ဒီအရက်သားကနေပြောရွေးချယ်ခွင့်ရခဲ့တဲ့ရွေးချယ်တင်ပြခွင့်ရတဲ့အစိုးရတွေကိုသားပြုမှုတွေတက်လာတာပေါ့ဒါမဲ့ဒီအစိုးရကလည်းတကယ်စစ်မှန်တဲ့ဒီမိုကရေစီအစိုးရလားဆိုတာဒီနေ့ချိန်ထိမေးခွန်းထုတ်စရာတွေရှိနေတယ်ဆိုတော့ကျွန်တော်ပြောချင်တာကဒီငြိမ်းချမ်းရေးကိုတည်ဆောက်တဲ့အခါမှာတချင်ချင်းဆွေးနွေးတဲ့ဆွေးနွေးပွဲတွေကလုံခဲ့တဲ့နှစ်ပေါင်း50ကျော်ကာလအတွင်းမှာလုပ်ခဲ့ပြီးဖြစ်တယ်။တော့မအောင်မြင်ခဲ့ဘူး။မအောင်မြင်လို့လည်းဒီပြည်တွင်းစစ်ကနှစ်ပေါင်း80ကျော်တာရှည်နေပြီးဖြစ်တယ်။ဆိုတော့ဒီနေ့ဒီကျွန်တော်တို့အယက်သားအစိုးရလို့ပြောလို့ရတဲ့ NLD ကနေပြီးတော့လူထုထောက်ခံမှုအများစုရထားတဲ့အစိုးရတည်းကကျွန်တော်တို့ကအစိုးရလုပ်ခွင့်ရနေတယ်။ဆို NLD အစိုးရမှလည်းအကန့်အသတ်တွေအများကြီးနဲ့လုပ်နေရတဲ့အခါကျတော့ဟိုတပ်မတော်နဲ့ဒီ NLD အစိုးရအတွင်းမှာဘလို့ပေးယူရှိလဲတော့ကျွန်တော်မသိဘူးပေါ့လေ။အခုဒီပြီးခဲ့တဲ့20ရက်နေ့ကတက်မတော်ကကွေးဦးကြီးကျုံကနော်စာမျက်နှာ3မျက်နှာပါထုတ်ပြန်ကြေညာချက်ထွက်လာပြီးတော့နိုင်ရီပိုင်းအတွင်းမှာပဲနော်အစိုးရကနိုင်ငံတော်တိုင်ပင်ခံဦးစီးတဲ့ဒီအမျိုးသားအပြင်လေတင်းမြဲရေးဟောပေါ့ NRPC ဘက်ကနေပြီးတော့မှအထောက်ခံကြောင်းကိုထုတ်ပြန်တော့ကျွန်တော်တွေ့ရတယ်ဆိုတော့ဒီဥစ္စာကအစိုးရနဲ့တက်နဲ့နော်ဒါညှိနှိုင်းတိုင်ပင်ပြီးမှလုတာလားသို့မဟုတ်ရင်တက်မတော်ရဲ့လုတဲ့ပုံမှာအစိုးရဘက်ကလိုက်ပြီးတော့မှထောက်ခံပြီးတော့မှလိုက်လုတဲ့ပုံစံကဟိုတက်ကနေပြီးတော့ဒီတန်းလုံးမဲ့လမ်းကြောင်းတစ်ခုအစိုးရကလုံးမဲ့ဒီတန်းလမ်းကြောင်းတစ်ခုလားဒါကတော့ရှေ့မှာသူတို့အကောင့်တွေပေါ်မှုကိုကြည့်ပြီးမှကျွန်တော်တို့ပြောရမှာဖြစ်ပါတယ်။ဒီကြတာတစ်ခုကတော့ဒီလက်ရှိ NRPC အထက်မှာတက်မတော်ကိုယ်စားလှယ်တွေကိုလည်းပေါဝင်ပြီးမှသူတို့ငြိမ်းချမ်းရေးကော်မရှင်ဆိုပြီးတော့လုပ်ပြီးတော့မှဒီဖော်ဆောင်နေတာပေါ့လေ။ဒါပေမဲ့တက်တဲ့အစိုးရကမှတော့ဒီကြတာတစ်ခုကတော့ယက်တိချက်တွေမတူကြပါဘူး။နောက်တက်မတော်ဘက်ကကြတော့သူကဒီ NCA ပေါ်မှာအသေးရက်တွေပေါ့ NCA ကိုမဘလောက်ပဲအားနည်းချက်တွေရှိရှိပြင်လို့မရဘူးတိုးလို့မရဘူးထိလို့မရဘူးဒါပေမဲ့ NLD ဆိုရဘက်ကတော့သူကဒီအရာအလုံးကဆွေးနွေးညှိနှိုင်းလို့ရတယ် NCA ကိုပြုပြင်ပြောင်းလဲလို့တဲ့သဘောထားရှိနေတယ်သူကလက်ခံဆွေးနွေးတယ
်ဟုတ်
တယ်တက်မတော်ဘက်ကတော့ဒါပြုပြင်လို့မရဘူးဆိုရယက်တိချက်ရှိတယ်ဆိုတော့တက်ဘက်ကသဘောမတူရင် NLD ဆိုရကလည်းဘာမှလုပ်လို့မရတဲ့အခြေအနေအောက်မှာအခုတက်ကနေပြီးတော့မှသူကဒီလေးလာတာပေါ့လေဒီအခြေပြင်းနဲ့ချမ်းပြည်ဘက်မှာအပြစ်ခရစီလုပ်ပြီးတော့မှဒါပေါ်ဆောင်မဲ့ပြေဆုံးဆွေးနွေးလမ်းကြောင်းတွေကဘယ်ကြီးဥတီမလဲဆိုတာကိုကျွန်တော်တို့စောင့်ကြည့်ရမယ့်အနေထားတော့ရှိပါတယ်
။ဦးလာမော်ရှူကိုပြန်ပြီးတော့ဖိတ်ခေါ်ကြမှာလေခင်ဗျာ။ဦးလာမော်ရှူခုနကတမရိုရဲ့ကြီးညာချက်ထဲမှာဒီကာလအတွင်းမှာတဖွဲ့ချင်းနဲ့ညှိနှိုင်းသွားမယ်ဆိုတဲ့ဟာပါပါတယ်ခင်ဗျာ။အဲ့ဒါဆိုတမရိုအနေနဲ့ညှိနှိုင်းမယ်သဘောလားငင်းငန်းရေးကော်မရှင်ကတော့ဘလူးရက်တီသွားမှာလေ။အဲ့ဒီအနေထားလေးလည်းသိကြမှာလေ
။ဟုတ်ကဲ့ခင်ဗျာ။ဒီတမရိုရဲ့ဒီအပိုက်စတဲ့ဘက်ပါတဲ့ဒီကြီးညာချက်မှာဒီအပိုက်နဲ့မှာဒီခုနကဒီအပိုက်တက်မှာရှိတဲ့၃ဘွဲ့နဲ့အဲဒီကျင်းရတာကိုသူတို့ဖော်ပြလာတယ်အပိုက်နှစ်မှာတော့ဒီစတိုင်းနေမီတဲမှာဒီရှိတယ်ပေါ့နော်ခုနက SC 2ကိုကျန်တဲ့ဒဲနာလက်နက်ကအဖွဲ့ကြီးအားလုံးနဲ့တဖွဲ့ချင်းနဲ့ညှိနှိုင်းဆွေးနွေးကြရလိုအပ်မျိုးလိုယူဆတယ်ဆိုတော့တက်မတော်ကလိုအပ်မယ်လို့သူအနေနဲ့ဒါယူဆတယ်မှတ်ချက်ပေးတာပါဒါနဲ့အပိုက်၃မှာတော့ဒီလူသားကျန်တဲ့တင်းမြေရင်နဲ့ငင်းငယ်ရေးဘူဌာနနဲ့ကျတဲ့တက္ကသိုလ်ရဆိုင်အပါဝင်ငင်းငယ်ဆိုင်ရလုပ်ငန်းများကိုနှိမ့်နှိမ့်ဆွေးနွေးကြရဖြစ်ပြီးလိုအပ်ပါကတက်မတော်အနေဖြင့်ဆိုပြီးတော့ဖော်ပြထားပါတယ်။အဲဆိုလိုတာကတော့ကျွန်တော်တို့နားလဲတော့အပိုင်းနှစ်ကတော့တပွဲချင်းအလိုက်ကို NRPC ရှိတယ်။ NRPC ရဲ့အောက်မှာအလုပ်ဖက်ငင်းငယ်ကော်မရှင်လည်းရှိတော့သူတို့ဆက်ပြီးဆောင်ရွက်တင်တယ်လို့အကြံပြုပြီးတော့လိုအပ်တဲ့ဟာတွေကိုတော့တက်မတော်ကဦးစီးချုပ်ကဖွဲ့ကြည့်တဲ့ဒုတိယပဒီရာပြီးဥဆောင်တဲ့အဖွဲ့ရတယ်ဝိုင်းဝန်းပြီးတော့ဆောင်ရမယ်လို့ပြောပါတယ်အဒီနေရာမှာကျွန်တော်တို့ဒီဆွေရဘက်ကဖွဲ့စည်းပုံကိုဖြန့်ချင်းတော့ဒီမျိုးသားပြန်တဲ့ပြည်ညင်းနဲ့ငင်းငယ်ပို့ဌာနမှာဟာဒီဒုတိယပဒီရာပြီးကဒီအဖွဲ့ဝင်နေလည်းပါပြီးကြပါမယ်ဒါကြောင့်မလို့အခုကျွန်တော်နားလဲတာကတော့ဒီအဆိုးရဒီကျွန်တော်ဆောင်ရနေနေချင်းစမတ်တမတော်လည်းအတူတူပူပေါင်းပြီးတော့ကျွန်တော်ဆောင်ရတယ်လို့ပဲနားလည်ပါတယ်အဲ့တော့အခုလဲဒီငင်းငယ်ကော်မရှင်အနေနဲ့တော့ဒီ AATNND တို့လည်းဒီဒီဇင်ဘာလထဲမှာပဲတော်ဆွေးနွေးပြီးတဲ့နောက်ပိုင်းမှာဒီဒီဇင်ဘာထွက်လာတဲ့ဒီပေါ်မှာတမတော်ဘက်ကလည်းတော့ follow up ကျွန်တော်လိုက်လာပြီးတော့ပို့ပြီးတော့တမတော်ဘက်ကတရားကြည်ကြည်ဖွင့်ပြီးတော့တမတော်အနေနဲ့လည်းသူ့အတွက်ကျွန်တော်တို့လေးလာပြီးများအနေနဲ့ကြည့်ရင်တော့ရုပ်စကူယူလိုက်ပြီးတော့ငင်းငယ်ရေးကို
ထပ်ပြီးတော့ကျွန်တော်တို့ကျေကျေချင်းချင်းဖိတ်ခေါ်လိုက်တယ်ဆိုတဲ့သဘောပါပဲဟုတ်ကဲ့ခင်ဗျာကျွန်တော်ဥတ္တဇောအမေးချင်ပါတယ်ခင်ဗျာဥတ္တဇောခုနကပြောသွားတဲ့အထဲမှာဒီငင်းငယ်လုပ်ငန်းနဲ့လက်ရှိတက်မလို့ဘက်ကကြီးညာလိုက်တဲ့လီလာတာအခြေအနေနဲ့ပတ်သက်ပြီးတော့ဆောင်ကြည့်ဖို့လိုမယ်လို့သုံးသပ်တာတွေ့ရပါတယ်ခင်ဗျာအဲ့တော့တကယ်တမ်းလက်ရှိမြန်မာနိုင်ငံငင်းငယ်ရေ
ဟိုဘောနော်ကျွန်တော်တို့စီကောင်းစီရနာကောင်းနဲ့နော်စီရနာမှန်ကန်မှုကိုကျွန်တော်အလုံးအဖြစ်ပြသဖို့လိုပါတယ်။ဒါရွေးပုံမှာပဲမဟုတ်ပေနဲ့ပေါ့လေနော်။အခုကလေးလလို့ကျွန်တော်တို့ကထုတ်ပြန်လိုက်တာကဒီကျွန်တော်တို့ကဒီတတိုင်းပြည်လုံးကနယ်လူသားရုခေါ်မယ်အနေထားမဟုတ်ပေနဲ့။နောက်တဲ့တတိုင်းဒီကျွန်တော်တို့နယ်လူသားရုခေါ်နိုင်ဖို့ဆိုလို့ရှိရင်တော့ အဲ့ဒီတနိုင်ငံလုံးပြည်ခရရဲ့စီရေးကိုပေါ့နော်ကြီးညာလိုက်ရေးပို့ပြီးတော့မှကျွန်တော်တို့တည့်မယ်လို့မြင်ပါတယ်။ဒါပေမဲ့အခုရခိုင်ဘက်မှာဟိုကပေါ့အာသာပေါ့နော်ဒီအကျန်းဖက်တောင်ကျန်းသူဖွဲ့ပေါ့လေဒီအကျန်းဖက်အဖွဲ့တွေရှိနေလို့ဒါကိုမထုတ်ပြန်တာလို့သမ္မတရုံဘက်ကနေပြီးတော့မှဒီပါကွေပြောဆိုတာကိုတွေ့ရတယ်။ဒါပေမဲ့အဲ့ဒီအာသာအဖွဲ့ကဒီ 2016မှာလည်းပဲဒီလိုမျိုးကျင်ညာပြီးတော့မှပေါ်ဆောင်ခဲ့တာမရှိဘူး။အဲတော့ကျွန်တော်တို့ကနေနာကတော့တနိုင်ငံလုံးပြတိုင်းတာဆောင်တဲ့ပြည်ခရရဲ့စီရေးကိုပေါ်ဆောင်ပေးနိုင်မှာပဲ။ဒါအားလုံးအတွက်ပေါ့လေနော်တကယ်လက်တွေ့အပြင်ပေါ့။ဒါငင်းကြေးဆန္ဒရှိတယ်။ဒါငင်းကြေးပေါ်မှာစီတနာတကယ်မှန်တယ်ဆိုတာကိုလက်ခံယုံကြည်ဖို့နော်အကြောင်းတရားတွေပို့ပြီးတော့မှပေါ်ပေါက်လာမယ်သဘောရှိပါတယ်။ဟ
ဒီခုနပြောတဲ့ဒီကချင်ပြည်ရောရှမ်းပြည်ရောအင်းမာရှိတဲ့စစ်တိုင်းငါးခုရဲ့နေမြေတွေမှာပြန်ပြီးတော့မှစစ်စင်ရတဲ့ပြန်လုံမယ်ဆိုတဲ့သဘောကတခါလေးကိုတန်းပြီးအဖြစ်ထွက်နေပါတယ်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒိုင်ရိုက်လေးလိုက်စီစဉ်အချိန်လေးစီတော်လို့ပါအဓိကပေါင်းပြီးပေါင်းဆွနေပြီးတဲ့ဥလာမောင်ရှိရောဦးထွန်းစောကိုကျေးဇူးများတင်ပါတယ်တန်းတော်ကျန်တဲ့တော်ရှင်တွေအားလုံးကိ
ဒီနေ့ညတရိုက်လေးလိုင်းအစီအစဉ်ကိုကိုသားညိုဦးစီစဉ်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဗီအိုအေအမေရိကန်တန်မြန်မာပိုင်းကဒီဇင်ဘာလ26ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့တန်လှမ်းနေပါတယ်။ကျွန်တော်တို့ရဲ့ထုတ်လွှင့်နေတဲ့စီစဉ်တွေကို Facebook စာမျက်နှာကနေလည်းတရိုက်နားယူနားဆင်ဖတ်လို့ရပါတယ်ခင်ဗျာ။
American နဲ့ဆက်လုံခြုံရေးတပ်ဖွဲ့တွေထိန်းသိမ်းထားတဲ့ဂေါ်ဒီမာလာကလေးငယ်တဲ့နောက်ထပ်တူထပ်မံသေဆုံးသွားပါတယ်။တနင်္လာညသကောင်းရန်ကျော်ကစားခရစ်မတ်နေ့ရောက်ချင်ပါပဲ။အသက်ရှင်နေရွယ်အမည်မသိယောက်ျားလေးငယ်တူတိခဲ့သေဆုံးခဲ့တာပါ။ဒါဟာနေဆက်လုံခြုံရေးတွေထိန်းသိမ်းထားစဉ်သေဆုံးသွားတဲ့အသက်80နှစ်အရွယ်မင်းကလေးတူဂေါ်ဒီမာလာရွာကလေးမှာမြုပ်နှံတကြိုလိုက်တဲ့နေ့မှာပဲ Miyamachin, Asoa, Yandia, Lepa Mutacho, Sabiro, Yasin Tamelu, American Tamara, Donald Trump, Inganima, Pioja like that, Asoa, Yandia, Yasin Tamu, Santame, Lanqua, Winnie Zepipari, Asoa, Yandia, Livon, Dabong, Yasin Tadet, Lomasia, Pironsu, Asoa, Winan, Tamon Yazaha, did an anti summer kitsago, Taukanelu, Tamaraga, Piobima, Dilo, Pioso Mutta, Kainune, a Tauta, Mapiana, Mau. Bangladesh, Nangama, Lame. တနင်္ဂနွေနေ့ကျင်းပါမယ်အခြေချင်းညင်းပွားပွဲရွေးကောက်ပွဲကာလအတွင်းကောက်ဆက်ပစားမှာရှိတဲ့ရွန်ဂျာဒုက္ခတဲ့စခန်းတွေကိုတုံးရကြအဝင်ထွက်ပိတ်ထားမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေကတနင်္လာနေ့မှာပြောကြားလိုက်ပါတယ်ဒီရွေးကောက်ပွဲကာလအတွင်းကောက်ဆက်ပစားမှာရှိတဲ့အာဏာပိုင်တွေအနေနဲ့ဒုက္ခတွေကိုရွေးကောက်ပွဲမဲဆွဲလှုပ်ရှားမှုမှာအတုံးချမခံရအောင်ဟန်တာပေးဖို ြုအမှုဒဏ်တွေအနေနဲ့လည်းအရေးပေါ်ကိစ္စမဟုတ်ရင်စခန်းတွေကိုဝင်ရောက်ခွင့်မရှိဘူးလို့လည်းပြောပါတယ်ကဘာတဝမ်းကတန်ပေါင်းများစွာသောခရစ်ခရစ်ယာန်ဘာသာဝင်တွေခရစ်မတ်ပွဲတော်ကိုဆင်နွှဲနေကြတဲ့မှာပဲပုပ်ယဟန်မင်းကြီးဖရန်စစ်ကငြိမ်းချမ်းရေးနဲ့တဟားရစိတ်ထားရှိကြဖို့တောင်းဆိုလိုက်တယ်လို့ British Bayamaji Elizabeth Gale, Lumiosun and like Pesimu Maloja, Tribe Pioja Library, American Dama, Donald Trump, Galinga Dugo, Santa Clasco, Yongji Dalalo, Megon Mila de Amyati to Toda Tresia Pilla Gavari.
Also, I'm going to go to the Kimu that in a bigger of Piparakina, Kumane season Tori Muga, my engine and Pipare, than my say engineer Garo, Dora Smith Pipare. ဒီကိုဂလိုအပိနာစင်နဲ့တွေ့ကြည့်တူတယ်မှာလေဖီယူရီမနေ့ပိုင်းမှာပေါ်လာစီဇန်လေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းတို့မီတာ30နဲ့40
This program has come to you from the Voice of America, Washington.